Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ3ရက်တောက်ဆာနေညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ထားရိုက်အသံလှည့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ရုပ်တံတွေပါတင်ဆက်နေတဲ့အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်ပါဦးတင်မောင်တန်းတဲ့သူဒီနေ့ခြေတရောက်မြန်မာနဲ့ကမ္ဘာသတင်းတွေကိုကြီးညာပေးသွားမှာပါကိုဗစ်မျိုးကွဲသစ်အာဖရိကမှာစတွေ့ခဲ့ရကနေအခုတော့ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း30ထဲမှနေကိုကူးဆက်သွားပါပြီဒီမြို့ကွဲတဲ့ကြောင့်ကူးဆက်မှုမြန်နိုင်တာအတွက်ကမ္ဘာနိုင်ငံတွေမှာပြင်ဆင်ထားကြဖို့တရွေ့ချူအဖွဲ့ကတိုက်တွန်းလိုက်ပါတယ်ဒီမြို့ကွဲတဲ့ကနေကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာတဲ့အချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအတွက်တရုတ်ဘက်ကပြည်ဝင်ခွင့်ဗီဇာတိုးမြှင့်ပေးလိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆုမြတ်မင်း
ဒေါက်ဆန်ဆူဂျီပေါ်တရားစွဲထားတဲ့အာဂရီလိုက်ချမှုတွေကိုဒီကနေ့ဆက်လက်ကြားနာစစ်ဆေးတာမှာ NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့အတွေ့အမှုဟောင်းနဲ့ဒေါက်ဆန်ဆူဂျီရဲ့ဝေယဝစ်ဆလုတ်ပေးနေသူတို့တရားလိုပြတက်တဲ့တွေအနေနဲ့ထွက်ဆိုခဲ့ကြပါတယ်။ဘာတွေပြောခဲ့ကြပါသလဲ။မကြခင်မှာသိရပါမယ်။စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကြရပြည်နယ်ဒီမော့ဆိုမှာတော့နေအိမ်တချို့မိရှုဖျက်ဆီးခံရပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာလည်းပြည်သူစစ်ဖွဲ့ဖို့အတွက်စစ်တပ်ကစီရင်ကောက်ခံနေပါတယ်။
ဒီကူဟိုပန်တီညညတို့ပေါ့အခုကျွန်တော်တို့မြန်မာအောက်ရာကျွန်တော်အမကန်အားရောက်တဲ့အရန်ရာရောက်နေတဲ့စစ်စမောင်းပေါင်းတီလာပေါ့ပြန်တဲ့ရွာလေးဒီကဲပါပဲ
ပလောဝမြို့နယ်တွေကခြေရွာ၉ရွာမှာပြည်သူစစ်ဖွဲ့ဖို့အတွက်စစ်တပ်ကအင်အားစုဆောင်နေတာဖြစ်ပါတယ်။အခုလိုသတင်းတွေကိုဒီနေ့ညမှာထုတ်လွှင့်ပေးမှာပါ။အပတ်စဉ်အစီအစဉ်တွေဖြစ်တဲ့သုတဆုံလေအမေရိကန်တခွင်သိပ္ပံတည်းဤပညာအမျိုးသမီးခန္ဓာတွေကိုလည်းအခုညမှာနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တဲရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ဦးထမောင်သားတို့အကြေညာပေးကြပါမယ်ရှင်။
ပြခဲ့တဲ့သတင်းပတ်မှာကိုဗစ်မျိုးကွဲသစ် Omicron အာဖရိကမှာစတွေ့ခဲ့ပြီးမှာအခုတော့တခြားနိုင်ငံနဲ့ဒေတာပေါင်း30ထက်မနည်းမှာဆက်တွေ့ထားပါပြီ။မနေ့ကျတာရင်းနေ့အထိကမ္ဘာတဝန်းအခုလိုပြန့်နှံ့ကူးစက်တာတွေရှိနေတာအတည်ပြုထားတဲ့အကြောင်းဒီနိုင်ငံနဲ့ဒေတာတွေကကူးစက်ရောဂါကျွမ်းကျင်သူတွေကပြောလိုက်တာပါ။မြန်မာအိန္ဒိချင်းအိန္ဒိယမှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပထမဆုံးလူ2ယောက်မှာစတွေ့ခဲ့ပြီးတယ်လို့အိန္ဒိယကျန်းမာရေးဌာနကအတည်ပြုလိုက်ပါတယ်။ဒီမျိုးသားနှုတ်မှာပြင်းထန်တဲ့လက္ခဏာတော့မတွေ့ရသေးပဲဂွင်းဆက်တွေဆက်လိုက်နေတယ်လို့အိန္ဒိယကျန်းမာရေးအရာရှိတွေကလည်းပြောထားပါတယ်။စင်ကာပူနိုင်ငံမှာလည်းတောင်အာဖရိကကနေလာတဲ့ကာကွယ်ဆေးအပြည့်ထိုရာပီတာကခီးသွားနှုတ်မှာရောဂါကူးစက်ထားတာတွေ့ထားတယ်လို့စင်ကာပူကျန်းမာရေးဌာနကမနေ့ကပဲပြောခဲ့ပါတယ်။ဒါအပြင်ဘရာဇီးဆွီဒင်စပိန်ဒိန်းမတ်ဂရိမလေးရှားနိုင်ငံတွေမှာလည်းအိုမီကရွန်ကူးစက်သူတချို့ရှိတာအတည်ပြုထားပြီးဖြစ်ပါတယ်။လက်တော်ကူးစက်ခံရသူတွေမှာအများစုကတော့ရောဂါလက္ခဏာပြင်းထန်တာမတွေ့ရသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဒီဗိုင်းရပ်စ်ပိုးအသစ်ကြောင့်ပြည့်ပြည့်စုံစုံနားမလည်နိုင်သေးပဲပိုးပြင်းထန်နိုင်မလားပါမသိနိုင်သေးချိန်မှာနှာခေါင်းဆီးတက်တာပါဝင်ကာကွယ်နည်းလမ်းတွေကိုလိုက်နာကြဖို့တိုက်တွန်းနေပါတယ်ခင
်ဗျ။အာရှပစိဖိတ်နိုင်ငံတွေအနေနဲ့ကိုဗစ်ဗီဇာမျိုးကွဲ Omicron ပေါ်လာပြီးတဲ့နောက် COVID-19 ရောဂါကူးစက်မှုပြန်ပွားလာမယ့်အရေးအသစ်ပြင်ဆင်ထားမှာဖြစ်ပြီးသတိပြုစောင့်ကြည့်သွားမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့ပြောကြပါတယ်။ COVID-19 ဟာအခုဆိုရင်တကမ္ဘာလုံးမှာပြန့်နှံ့နေပြီဖြစ်ပြီးအနာဂတ်မှာကူးစက်မှုတိုးလာတာကိုတွေ့ရရင်ကျွန်တော်တို့မအောသင့်ပါဘူး။ဆက်ပြီးကူးစက်နေတာနဲ့အမျှ Omicron ပေါ်လာတယ်လို့မျိုး virus ဟာဆက်ပြီးဗီဇပြောင်းလဲနိုင်တာကြောင့်အထူးသတိပြုဖို့လိုနေတုံးပဲဆိုတာကျွန်တော်တို့ကိုသတိပေးနေပါတယ်လို့ WHO ရဲ့ North Pacific Data ဆိုင်ရာညွှန်ကြားမှု Takeshi Kasai ကပြောပါတယ်။နေဆက်တွေကိုထိန်းချုပ်တာကနေအချိန်ပိုရလာနိုင်ပေမဲ့ကူးစက်သူပြန်များလာမယ့်အရင်နိုင်ငံတိုင်းလူဖွဲ့စည်းတိုင်းပြင်ဆင်ထားရမယ်လို့လည်းကဆိုင်ကဆိုပါတယ်။တောင်ကိုရီးယားမှာတော့လူ9ယောက်နဲ့အထက်လူစုတာကိုလာမယ့်အပတ်ကစပြီးပိတ်ပင်လိုက်ပါတယ်။စားတောက်ဆိုင်ရုပ်ရှင်ုံပြလိုက်စာကြည့်လိုက်နဲ့အစာအုပ်အတွင်းကျင်းပတဲ့ကိစ္စတွေအလုံးပါကာကွယ်ဆေးထိုးပြီးဖြစ်ကြောင်းတယ်လီဖုန်း app မှာပြတ်တတ်ရမယ်လို့ပြထားလိုက်ပါတယ်။ဒါလည်းမြို့ကနဲ့ရင်ဆိုင်ခဲ့ခြင်းကရခဲ့တဲ့သင်ခန်းစာတွေကိုနိုင်ငံတွေအနေနဲ့အသုံးချမှာဖြစ်ပြီးခုခုအမဲသူတွေကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့နှာခေါင်းစီးတက်တာလူချင်းခတ်ခေါ်ရနေတာလို့ကာကွယ်ရေးနည်းလမ်းတွေကိုလည်းချမှတ်လွှတ်ဆောင်မှာဖြစ်တယ်လို့ကဆိုင်ကဆက်လက်ပြောသွားပါတယ
်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေတရုတ်နိုင်ငံခီးသွားလာခွင့်ရှောက်တာကို10ရက်ထက်မကျော်သေးပဲအ мян အတိပြုပေးမယ်လို့တရုတ်ဘက်ကလျှော့ပေးလိုက်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာတရုတ်သံမကြီးကအခုလိုမနေ့ကျတာပရင်းနေ့မှာပြောခဲ့တာဖြစ်ပြီးစီးပွားရေးလုပ်ငန်းရှင်တွေရဲ့စိုးရိမ်ချက်တွေကိုလည်းဂရုတစိုက်နားထောင်ပေးသွားပါမယ်လို့ပါထည့်ကြေပေးခဲ့ပါတယ်။ဒါအပြင်COVID-19 ဆေးစစ်တာကိုလည်းစီးပွားရေးလုပ်ငန်းရှင်တွေအတွက်ပိုအဆင်ပြေချောမွေ့ဖို့တရုတ်စိုးရအနေနဲ့စီစဉ်ပေးမယ်။တရုတ်ကိုဆက်ရောက်ချိန်တီးခြားခွဲကွာရန်တီးနေရတဲ့ကာလအတွင်းမှာလည်းအလုပ်လုပ်ခွင့်ပြုမယ်လို့တန်မကြီးကွင်ကန်းကပြောခဲ့တာပါ။ ပြီးခဲ့တဲ့ဇူလိုင်လကစပြီးအမေရိကန်မှာစတာဝန်ထမ်းဆောင်လာတဲ့တမန်ကြီးကွန်ကပြည်ဝင်ခွင့်ဗီဇာစီစဉ်နေတဲ့ပတ်သက်ပြီးအလျင်မြန်လှုပ်ဆောင်ပေးဖို့တမန်ကြီးရှီချင်းဖင်ကညွှန်ကြားထားတဲ့အတိုင်းတာဝန်ရှိသူတွေလှုပ်ဆောင်ပေးနေတာပါလို့မနေ့ကအမေရိကန်တရုတ်စီးပွားရေးကောင်စီညစာပွဲမှာပြောခဲ့တာပါတရုတ်သမ္မတရှီကျင်းဖင်နဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တို့ပြီးခဲ့တဲ့လကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်စီးပွားရေးဆိုင်ရာသွားလာတာတွေပြန်စတော့မယ်လို့ကြေညာခဲ့ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေရဲ့အခုစိုးရိမ်ချက်ကိုသမ္မတရှီကဖြေလျှော့ပေးခဲ့တာလို့တရုတ်တမ္မကြီးကပြောခဲ့ပါတယ်။ဒါအပြင်တရုတ်စိုးရရဲ့အခုရှော့ပေါတဲ့လုပ်ငန်းစဉ်အစီအစဉ်အတိအကျကိုလည်းအမေရိကန်ရောဂါထိန်းချုပ်ရေးဌာနစီသိပ်မချခင်ပို့ပေးမယ်လို့တမ္မကြီးကွင်ကပြောခဲ့ပါတယ်ခင်ဗျာ
။ရန်ကုန်တိုင်းအတွင်းဒေါက်ခီဂျီဖောင်ဒေးရှင်းအတွက်စာဦးနဲ့မြင်းနေရာကိုအစိုးရစီကရယူခဲ့တယ်လို့ဆွတ်ဆွဲပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်တည်းကိုတရားစွဲဆိုထားတဲ့ပြစ်စမမြောက်အာဂရိအမှုအတွက်ဒီဇင်ဘာ10ရက်နေ့မှာတရားလိုကိုစစ်ဆေးကြားနာမှာဖြစ်ပါတယ်။အဒီအမှုကိုနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်ပါတယ်။တော်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂရိလိုက်စားမှု၄မှုအတွက်တောက်ကြနေတိုင်းနေပြည်တော်အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေရမှာဒီနေ့ဒီဇင်ဘာ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားနာခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ်။ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုမှာဒီကနေ့တော့ဦးဖြိုးမင်းသိန်းရဲ့အတွင်မူဟောင်းဦးမမောင်ကြီးသူ့ရဲ့ယင်မောင်ဦးဖြိုးကိုကိုဝဲနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ကူလက်ထောက်ဒေါ်ဝေဝေသန်းတို့ကိုတရားရုံးကကြားနာစစ်ဆေးခဲ့ပါတယ်။ဒီလိုပြသက်တဲ့အနေနဲ့ထွက်ဆိုခဲ့သူတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်ထားတာကြောင့်မေးမြန်းဖြေဆုံကြဖို့အသေးစိတ်ကိုတော့မသိရပါဘူးဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြင်းနေရာနှစ်ခုရယူခဲ့မှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနဲ့ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တူတဲ့ကိုဆွဲဆိုထားတဲ့အာဂရိအမှုအဲ့ဒီအမှုသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူး
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကဆက်လက်သတင်းတွေကိုပြောပြနေပါတယ်တောက်ကြနေသတင်းတွေပါမြန်မာနိုင်ငံအာဆီယံပုံမှန်စည်းဝေးပြန်တက်နိုင်ဖို့ကူညီသွားမယ်တဘောအာဆီယံလက်ချဥက္ကဋ္ဌသည်ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်ကပြောလိုက်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးကို၈ဘတ်ဒီဇင်ဘာ6ရက်နေ့9ရက်မှာကမ္ဘောဒီးယားကိုလာဖို့ဖိတ်ကြားထားပြီးသူကိုယ်တိုင်လည်းမြန်မာနိုင်ငံသွားဖို့အသင့်ရှိနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်
။ခ្ញុំត្រៀមខ្លួនជាស្រេច ដើម្បី ធ្វើដំណើរទៅកាន់មកយូម៉ា ដោយមិនដាក់លក្ខខណ្ឌទុកជាមួយ
ကျွန်တော်ဘာချိုတင်သတ်မှတ်ချက်မှာထားပါမြန်မာနိုင်ငံကိုသွားဖို့အသင့်ရှိနေပါတယ်ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်အဖြစ်နဲ့သွားမှာပါအာဆီယံခေါင်းဆောင်တွေဘယ်လိုသဘောထားလဲတော့မသိပါဘူးဒါပေမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်အဖြစ်ပဲသွားမှာပါအခုတော့ဘာလို့ဆောင်ချက်မှာစမလုပ်ရသေးပါဘူးလို့ကမ္ဘောဒီးယားခမာစကားနဲ့ VOA ခမာဌာနကိုဝန်ကြီးချုပ်ဟွန်ဆန်ကမနေ့ကပြောသွားတာပါမြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာကြောင့်အာဆီယံပါဝင်အာဆီယံနဲ့ဆက်ဆက်ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာကိုမဖိတ်ပဲထားခဲ့ပါတယ်အာဆီယံကို၉နိုင်ငံအဖြစ်သဘောနဲ့အခုတိုင်းဆက်သွားတင်သလား၁၀နိုင်ငံပြန်ဖြစ်ဖို့တင်သလားဆိုတာကိုလည်းကမ္ဘောဒီးယားကောင်ဆောင်ကအခမ်းအနားမေးခွန်းတစ်ခုမှာမေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်မိဘတွေကိုချင်းနဲ့စေဖို့တတ်တဲ့ကိုယ်ရင်ကြီးကိုကိုပြန်ဖြတ်တော့မလားလို့မေးခွန်းထုတ်လိုက်တယ်လို့ဒီကိစ္စကိုအဖြေရှာဖို့လိုတယ်လို့လည်းကမ္ဘောဒီးယားကောင်ဆောင်ကပြောပါတယ်။ပယ်မိတ်ဆွေတွေကိုလည်းဆိုတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျာ
။လူခွေချိုးဖောက်တဲ့လောက်ရတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ထောင်လိုင်းဤပညာတွင်တင်ဖို့တော်ကိုကန့်တက်ရေးအတွက်အမေရိကန်ဆိုရကမဟာမိတ်တွေနဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်လို့သမ္မတအင်ပြူတော်အကြီးအကဲတာဝန်ရှိသူတူကကြာတာပရိနေမှာပြောကြားလိုက်ပါတယ်။ဒီလိုပိတ်ပင်ကတ်တတ်တာမျိုးမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအပေါ်ချမှတ်ထားပြီးဖြစ်တယ်လို့ဝီဂါမွတ်စလင်တွေကိုဖိနှိပ်တာမှာတရုတ်အနေနဲ့အမေရိကန်နည်းပညာတွေကိုအသုံးမပြုနိုင်ဖို့လည်းလှုပ်ဆောင်ထားပြီးဖြစ်တယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ဒီဇင်ဘာ9ရက်နဲ့10ရက်နေ့တွေမှာကျင်းပမယ့်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာတင်ပို့ကုန်ထိတ်ချုပ်ရေးနဲ့လူခွင့်ရေးအစီအစဉ်ဆိုတာကိုသမ္မတဂျိုးဘိုက်ဒန်ကကြေညာမယ်လို့တာဝန်ရှိသူကပြောကြားပါတယ်။ဒီအစီအစဉ်မှာဘယ်မှာမိတ်နိုင်ငံတွေပါဝင်မယ်ဆိုတာကိုတာဝန်ရှိသူကမပြောပေမဲ့ဝါဆင်တန်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံအများပြားပါနိုင်ရည်ရှိတယ်လို့တစွန်းတစပြောခဲ့ပါတယ်။ဝါဆင်တန်သဘောတူညီချက်ဆိုတာက သမျိုးကြလက်နက်ခဲယမ်းတွေတင်ပို့တာကုန်ပစ္စည်းတွေနဲ့ဤပညာတွေကိုအရက်ဘက်မှာရောစစ်ဘက်မှာပါအသုံးပြုတာကိုထိန်းချုပ်ရေးအလို့သဘောကတိပြုထားတဲ့နိုင်ငံစုံသဘောတူညီချက်ဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကိုနိုင်ငံပေါင်း42နိုင်ငံကလက်မှတ်ရေးထိုးထားကြပါတယ
်။ American ဆိုရလုပ်ငန်းတွေရက်တက်မှာမစွန့်ရတော့ပဲ7 February 17ရက်နေ့ထိဆက်လက်ပတ်စင်မဲ့ယာယီ30ဥပဒေချမ်းကိုအထက်လွှတ်တော်မှမဲခွဲအတည်ပြုလိုက်ပါပြီ။ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့ဆိုရရဲ့သတ်မှတ်ချက်ပေါ်အဓိကပါတီကြီး2ရက်ကြာအခြေတင်ဖြစ်ခဲ့တာကိုဖြစ်ရှင်းပြီးတဲ့နောက်မနေ့ကအတည်ပြုနိုင်ခဲ့တဲ့ဒီဥပဒေမူကြမ်းကိုသမ္မတဂျိုးဘိုင်နဲ့လက်မှတ်ထိုးပြဌာန်းဖို့ပဲကြံပါတော့တယ်။အဆိုရလုပ်ငန်းတွေနောက်ထပ်သတင်းပတ်7ပတ်ဆက်ပြီးလက်ပတ်လှုပ်ဆောင်နေအောင်အသုံးစီချပေးဖို့သဘောတူချက်ရခဲ့ပြီးလို့မနေ့ကြတာရင်းနဲ့အစောပိုင်းမှာ American Congress လွှတ်တော်ခေါင်းဆောင်တွေကကြေညာခဲ့ပါတယ်။အခုတည်ပြုလိုက်တဲ့အသုံးစီထဲမှာအာဖဂန်နစ္စတန်ကနေကယ်ထုတ်ခဲ့သူတွေအတွက်အကူအညီဒေါ်လာ9ဘီလီယံထပ်ပေါင်းထားပြီးကျန်တာကတော့လက်ရှိသတ်မှတ်ချက်အတိုင်းပဲသုံးစွဲကြရမှာဖြစ်ပါတယ်။ယာယီ30မူကြမ်းကိုအောက်လွှတ်တော်မှထောက်ခံမဲ့221မဲ၊ကန့်ကွက်မဲ့212မဲနဲ့ကတ်တည်ပြုခဲ့ပြီးတဲ့နောက်ထက်လွှတ်တော်မှလည်းချက်ချင်းဆိုသလိုမဲခွဲပြီးထောက်ခံမဲ့69မဲ၊ကန့်ကွက်မဲ့28မဲနဲ့အတည်ပြုခဲ့တာပါခင်ဗျာ
။နိုင်ငံတကာအကာသရေစခန်းအနေနဲ့အကာသတွေကအပြည့်စည်ပိုက်စတွေနဲ့မတိုက်မီအောင်ရှောင်ခဲ့ရတယ်လို့ရုရှားကဒီနေ့ပြောပါတယ်။အဲ့ဒီအပျက်စီးအပိုင်းစာတွေဟာ1994ခုနှစ်မှာအမေရိကန်လွတ်တင်ခဲ့တဲ့အာဂါသရေရဲ့အပျက်စီးပိုင်းစာတွေဖြစ်တယ်လို့ရုရှားအာဂါသအေဂျင်စီ Roscoe Cosmo ရဲ့အကြီးအကဲ Dmitry Rogozin ကပြောကြပါတယ်။အမေရိကန်ဘက်ကလည်းရုရှားရဲ့အာဂါသတွေအပျက်စီးတွေကြောင့်အလားတူတိုက်မိနိုင်တဲ့အနေအကျီးတယ်လို့ပြီးခဲ့တဲ့လကပြောခဲ့ပါသေးတယ်။ပြီးခဲ့တဲ့လကဒိုမာလာမှာရုရှားရဲ့အာဂါသဂျိုတုအဝေးဒိတ်နျူကလ িয়ার ဒုံးကျည်တိုက်ဖျက်ရေးလက်နက်ဆန်းတက်ခဲ့တာကြောင့်တိုက်မိဖို့အနေနဲ့ရှိတဲ့ပစ္စည်းအပိုင်းစာတွေဖြစ်လာနေတယ်လို့အမေရိကန်အရာရှိတွေကပြောခဲ့တာပါ။အဲဒီနောက်မှာအာကာသအမိုက်လို့ခေါ်တဲ့အာကာသတွေအပိုင်းစာတွေကိုစောင့်ကြည့်ထိန်းချောင်းပြီးပြဋ္ဌာန်းချက်တရက်နဲ့လောက်ကန်ရဖို့တောင်းဆိုခဲ့တာပါ။အမေရိကန်ရဲ့ဆွဆွဲချက်တွေကိုရုရှားကပယ်ချခဲ့ပါတယ်။ဒါပေမဲ့အခုဒီချိန်မှာတော့အဲဒီလိုအပိုင်းစာတွေနဲ့မတိုက်မိအောင်နိုင်ငံတကာအာကာသယာဉ်စခန်းကိုသူ့လမ်းကြောင်းထက်မီတာ330နှိမ့်ပြီး3မိနစ်ကြာသွားခဲ့ရတယ်လို့ရုရှားအာကာသအကြီးအကဲရိုဂိုဇင်ကပြောကြားလိုက်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဦးတင်မောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာ3ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီညအစီအစဉ်တွေကိုတော့လှိုင်းတို31 32 57နဲ့ပထမနာရီဝက်ကိုလှိုင်းလန့်မီတာ190အထိည10နာရီအထိကိုထုတ်လွှင့်ပေးနေပါတယ်ရှင်။ရန်ကုန်တိုင်းတွင် Talking G Foundation နဲ့ပတ်သက်လို့အဆောက်အဦနဲ့မြင်းနေရဒေါ်ဆန်းစုကြည်ကယာရုအနာတုံးပြီးတော့တရားဝင်ပေါက်ဈေးထက်ရှော့ပေးခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အခ ᱹ တိလိုက်စားမှုကိုဒီဇင်ဘာလ10ရက်နေ့ကျရင်ညှိပြီးတော့အထူးတရားရုံးမှစတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်။ဒီကနေ့ကြားနာပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့အတွင်ရေးမှူးဟောင်းဒေါ်ဆန်းစုကြည်ရဲ့ဝေယဝစ်ဆာလုပ်ပေးနေသူတို့တရားလိုပြတက်တဲ့တွေအဖြစ်နဲ့ထွက်ဆိုခဲ့ကြပါတယ်။သူတို့ဘာတွေပြောခဲ့ကြသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့သတင်းကိုမခင်ပြူထွေးပြောပြပါမယ်ရှင်
။ရန်ကုန်တိုင်းထဲမှာ Talking G Foundation နဲ့ပတ်သက်လို့အဆောက်အဦနဲ့မြေနေရာရယူမှုမှာအာခရီလိုက်စားမှုရှိခဲ့တယ်ဆိုတဲ့စွဲချက်ကိုနေပြည်တော်ထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်တာကြောင့်လာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်စစ်ဆေးမှုတွေလုပ်ပါမယ်။အဲ့ဒီနေ့မှာတော့တရားလိုကိုစတင်စစ်ဆေးမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်တဲ့ရှေ့နေတူကပြောပါရ
ယ်ကျွန်တော်တို့ကလာမယ့်အပတ်စောက်ကြံပြီး10ရက်နေ့မှာအစ်မတို့ရန်ကုန်ကပြောင်းလာတဲ့အမှု25ပေါ့ခုနကတော့ဆက်ကောင်းစစ်မှာပါပဲဒေါ်ဆန်းစုကြည်ပြောင်းတယ်ဆိုအဲ့ဒီခုတည်းပဲဖြစ်တယ
်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဖရိလိုက်စားမှုလေးမှုအတွက်တောက်ကြနေတိုင်းနေပြီးတော့အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေရမှာဒီနေ့ဒီဇင်ဘာလ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားနာခဲ့တယ်လို့သိရပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ
်ဒီနေ့ကအမှုနံပါတ်1လေဒေါ်ဆန်းစုကြည်တောက်တဲ့ကိုဆွဲတဲ့မှုကိုဆက်တယ်အဲလူရသည်3ရက်ကိုဆက်ပါဒေါ်ဆန်းစုကြည်ကဦးဖြိုးမင်းသိန်းကဆက်တဲ့မှုပေါ့ဗျအဲဒီတမှုတွေပဲတက်တည်3ရက်ဆက်တယ်သူတို့တက်တည်3ရက်ဆက်တာဟိုကျော်ပါပေါ့သူညီစုံချက်ဒေါ်ဆန်းစုကြည်ကညီစုံတဲ့အချက်တွေမရှိပါဘူးဗျဟုတ်ကဲ့
ဦးဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့ဒီအမှုမှာဒီနေ့ကတော့ဦးဖြိုးမင်းသိန်းရဲ့အတွင်ရေးမှူးဟာဦးမောင်မောင်ကြီးသူ့ရဲ့ယင်မဦးဖြိုးကိုကိုဝင်တဲ့ဒေါ်ဆန်းစုကြည်ရဲ့အိတ်အကူဖြစ်သူဒေါ်ဝဝေသန်းတို့ကိုတရားရုံးကကြားနာစစ်ဆေးပါတယ်။တရားလိုပြတတ်တဲ့အနေနဲ့ထွက်ဆိုခဲ့သူတွေကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြတာပါ။ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကို မိုင်းမုံဆရာတော်စီကချင်းမြင့်နဲ့ဖះဆင်းသူတော်တစုပေးအပ်ခဲ့တာကိုပင့်ဆောင်ဖို့ညွှန်ကြားခဲ့တဲ့အကြောင်းထွက်ဆိုချက်နဲ့ပတ်သက်လို့သူလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။ဒေါ်ဝဝေသန်းကသူ့အနေနဲ့ဖះဆင်းသူတော်ကိုတောဆန်းစုတီကပင့်ဆောင်ခိုင်းတာကြောင့်ယူဆောင်ပြီးထားပေးခဲ့တဲ့အကြောင်းနဲ့တခြားဘာပစ္စည်းမှမမြင်တွေ့တဲ့အကြောင်းထွက်ဆိုခဲ့တယ်လို့ဖြစ်ကြားခဲ့တဲ့အကြောင်းသိရပါတယ်။တော်ဆက်စုကြည်ရဲ့ရှင်းလင်းတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်ကျားနာပွဲအသေးစိတ်ကိုတော့မင်းမြန်နိုင်ခြင်းမရှိပါဘူး။ Talking Tea Foundation ရဲ့လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မီဒီယာနှစ်ခုရယူခဲ့မှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနေအိမ်စောက်လုပ်လို့ဆိုပြီးတော်ဆက်စုကြည်တို့ဦးတွေကိုဆွဲဆိုထားတဲ့အာဂရီအမှုအဲ့ဒီသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူး။အဂရိမှုတွေကိုတော့အပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နောက်ဒီဇင်ဘာ10ရက်နေ့ကိုရုံးချိန်ထပ်ပေးထားပါတယ်။တဘောကဖေးရပုံငွေထဲကနေရဟယင်ဝယ်ယူခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လဲစစ်ကောင်စီရဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကရဲစခန်းမှာထပ်မံမှုဖွင့်ချပေးမယ်လို့တရားရုံးကနေသက်ဆိုင်ရာရှေ့နေတွေကိုတည်မှုနဲ့ပတ်သက်လို့အကြောင်းကြားထားတာမျိုးမရှိသေးပါဘူး။လက်ရှိမှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုအတွက်စွဲချက်တင်ခံထားပါတယ်။တရားရင်ဆိုင်နေရတဲ့စက်တမှုတွေကပုံမှန်905ခါခွေနဲ့တဘာဝဘေးပုံမှန်25အမှုတမှုအတွက်ကိုတော့လာမယ့်ဒီဇင်ဘာလ6ရက်နေ့မှာအမိန့်ချပွဲရှိနေပါတယ်ရှင်
။ဒါကတော့ဒေါအောင်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အဂရိလိုက်စားမှုတွေအတွက်ကြားနာစစ်ဆေးတဲ့အကြောင်းဖြစ်ပါတယ်။ချင်းပြည်နယ်မှာပြည်သူစစ်အင်အားစုဆောင်းနေတဲ့အကြောင်းမပြောခင်မှာတိုက်ပွဲတွေဖြစ်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့အခြေအနေကိုပြောပြပါမယ်ရှင်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထူးလွေပြည်လာကျေးရွာအတွင်းမှာပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာတွေကနေအိမ်ခုနှစ်လုံးနဲ့ထပ်မင်းလဲမိလောင်ကျွမ်းခဲ့ပါတယ်။ဒေသရင်းတိုက်ပွဲတွေကြောင့်လည်းဒေသခံတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံပြောပြပါမယ်ရှင်
။ဒီကနေ့ဒီဇင်ဘာလ3ရက်ညနေ3:00လောက်မှာဒီမော့ဆိုမြို့နယ်ထူးလွေပြည်လာကျေးရွာအတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်တယ်လို့ဒမော့ဆူကီအန်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ဝင်တူက VOA ကိုပြောပါရယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာထူးလီဘီလာကြေးရွာမှာနေအိမ်ခုနှစ်လုံးထပ်မံနေမိရှုဖျက်ဆီးခံရတယ်လို့လည်းသူကပြောပါရယ
်ဆောင်းလုံးခုနှစ်ပေါင်းကျွန်တော်ရှိတယ်ဆက်တာရှိတာတိုက်ပွဲဖြစ်ပြီးရှုတော့အဆက်တာတယ်ဆက်လို့ပြလာမှာပဲလေရွာထဲမှာပဲရွာထဲမှာနေရင်ချတာသူကယူဝါတော့ကျွန်တော်အကေထောက်သွားအဲ့ဒါတိုက်ပွဲတိုက်ရဲသွားတာကျေသွားချောင်းကြည့်တာတဲ့နဲ့ကြည့်အဆက်တရရရကျွန်တော်ဖေအမတီအိုဒီမှာဆက်ရပြည့်ရတော့လည်းနဲ့ကြည့်နေလည်းနေနေဖြစ်တာ
စစ်ကောင်စီတပ်တွေဘက်ကထူးလီဘီလာကျွော်တွင်ကိုဝင်ရောက်နေရယူပြီးတော့နေယူနေကိုမှွေနှောက်မိရှုဖျက်ဆီးတယ်လို့ဒေသခံကာကွယ်ရေးဘက်ကပြောပေမဲ့ VOA ကတိကျတည်ပြလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒမော့ဆိုမြို့နယ်ဟာတိုက်ပွဲတွေပြင်းထန်နေတဲ့ဒေသတစ်ခုဖြစ်တာကြောင့်ကျွော်တော်များများကဒေသခံတွေဥပစ်အိမ်ပြစ်ဘီလူရမှာရှောင်တင်းနေရတယ်လို့ဒမော့ဆိုဒေသခံတူကပြောပါတယ်
ဒေသခံများတော့သူတင်ရှောင်ထားကြတယ်ဟိုပြလာရည်လဲဟိုအလုံးဟိုမရသေးဘူးရှိလို့နည်းနည်းပါပါပြလာချည်တဲ့လောက်ပဲရှိမှာပေါ့နော်အဲ့ဒီဖက်ချန်တကြောတော့အဲ့ဒီထူလီပီလာရွာကအိုးဒီတိုက်ပွဲတွေစဖြစ်ကလေးကပေါ့ဒီအဲတိုက်ပွဲစဖြစ်ကလေးရှောင်တယ်နောက်ပြီးတော့ခဏလေးပြန်လာကြတယ်ပြန်ကြည့်တယ်ပြန်ရှောင်တယ်အဲ့လိုမျိုးပဲသူတို့ကတော့အခုနောက်ပိုင်းတော့လောကပြန်လာလို့မရတော့ဘူးပါ
နောက်ထပ်ဒေသခံတူကတော့စစ်တပ်တွေကရွာလေးကိုမကြခဏဝင်ရောက်မှွေနှောက်သလိုလက်နက်ကြီးတွေလည်းအများအားကြားရောက်နေတာမှထွက်ပြေးနေကြရတာလို့ဆိုပါတယ်
။ရွာလေးဆိုစစ်တပ်တွေဆိုခဏခဏဝင်လာတယ်အဲကြောင့်ရွာကလူတွေရွာလေးကိုပြည့်နေကြရောနေ။ဟာလက်နက်ကြီးကဟိုရွာပဲကြာနေတက်ပွဲချင်းနေနဲ့ဒီနောက်ပိုင်းခါကျတော့ရွာကလူတွေလည်းဝေထမ်းတယ်အမျိုးလည်းရှိရဲ့
။အနာသိစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကရပီနယ်လွိုက်ကော်ကနေပြီးတော့ဒမော့ဆုမြို့ဒေါသမကြီးမြို့တို့ကိုဖြတ်ပြီးတော့ဘောလ်ခဲအထီကိုပောက်တဲ့လမ်းမကြီးကိုတော့ဒဇမလ3ရက်နေ့ကစပြီးတော့ရက်ကန့်တတ်မရှိနဲ့ပိတ်ဆို့ရဲဆိုပြီးကီနီမျိုးသားကာကွယ်တပ် KNDF ကဒေသခံတွေကိုသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ကရပီနယ်ဘက်ကအခြေအနေဖြစ်ပါတယ်ရှင်ချင်းပြည်နယ်မှာလည်းဒီစစ်တပ်နဲ့ဒေသခံပြည်သူတော်လှန်ရေးဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေချိန်မှာပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကခြေရွာတွေမှာနေမြေလုံခြုံရေးအတွက်ပြည်သူစစ်ဖွဲ့စည်းဖို့အတွက်စစ်တပ်ကစီရင်ကောက်ခံနေပါတယ်ချေရွာသားအများစုကတော့ပြည်သူစစ်တင်တန်းကိုမတက်ချင်တာကြောင့်မို့လို့မဲနှက်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါမယ်ရှင်
။ပလဝမြို့အခြေဆိုင်အမှတ်289တပ်ရင်းထဲမှာဒေသရင်းစစ်စင်ရေးတွေလုပ်ဖို့တပ်မ17တပ်တွေဝင်ရောက်တက်ဆွဲထားပါတယ်။အဲ့ဒီကအမှတ်17တပ်မမှုကပလဝမြို့အနီးတစ်ဝိုက်ချေရွာ9ရွာမှာပြည်သူစစ်ဖွဲ့ဖို့လူဦးရေစီရင်ကောက်ခိုင်းထားပြီးဒီကနေ့နောက်ဆုံးထားပေးပို့ရမယ်လို့အောင်မီလက်ဝကျေးရွာသားတို့ကပြောပါရယ်
။ပ တို့ကအခုဒီရကိုရွာလောက်ကိုဒီကိုခေါ်ထားတယ်ဒီတိတိကနကအိုးရင်တော့ကျေးဇူးချင်တယ်နဲ့ခွေးစစ်တာတွေရှိတာဖြစ်တယ်တဲ့အဲ့ဒါတွေကိုပြန်ပြီးမှခွေးစစ်ပြီးတော့ပြောထားတယ်တို့ကဒီရကိုအန်တီရညဘလို့ပေါ့အခုကျွန်တော်တို့မြန်မာအောက်ရကျွန်တော်အမကန်အားရောက်တဲ့အရန်ရရောက်နေတဲ့ဒီစမန်ပေါင်းစီလာပေါ့ပြန်တဲ့ရွာလေးလေးဒီတိုင်းပါပဲဒီကိုရွာစလုံးလိုလိုဒီနေ့ကအရှင်းရောက်ပို့ပေးရမယ်ဒီမှာတို့ကပြောထားလေ
အောင်မီလက်ဝလောင်ကတိုးစိမ့်စင်ငပွေအန်ခိုစီဖလောင်းတမန်သားအစားရှိတဲ့ကျေးရွာ၉ခုမှာလူရည်အချိုးစားလိုက်ရွာတရွာမှာပြည်သူစစ်အမကန်၁၀ဦးအရန်အတွက်အယောက်၂၀စုစုပေါင်းအယောက်30ကောက်ခိုင်းထားတယ်လို့ဆိုပါတယ်ရွာသားအများစုကပြည်သူစစ်တင်တန်းကိုမတက်ချင်တာကြောင့်မဲနှိုက်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ
် you are alike လူဦးရေတက်တက်ချင်းနဲ့မတက်မနေရဆိုတဲ့အပေါ်အနေနဲ့တော့ခေါ်ထားတယ်ပေါ့အဲ့မဲ့လူကသူကဟိုမင်းနိုင်မှာပေါ့ရွာကြာမှာလူတရားရှိရင်အတရားတရားလူရောက်နေစင်းမင်းနိုင်တယ်အဲ့မင်းနိုင်တဲ့သူကတက်ရမယ
်အသက်18နှစ်ကနေ50အကြာရွာသားတွေရဲ့စီးရင်ကိုဒီနေ့ပေးပို့ရပြီးတော့ပြည်သူစစ်အခြေခံစစ်တင်တန်းကိုတော့နယ်မြေကန်တပ်ကလာရောက်ပို့ချမှာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိစစ်ကောင်စီတပ်အတွင်းမှာအင်အားမလုံလောက်လို့ရွာလုံးကျုံရေးအတွက်ပြည်သူစစ်အဖွဲ့ဖွဲ့တာလို့အဲ့ဒီကြေးရွာအုပ်ချုပ်ရေးမှုကပဲဆက်ပြောပါတယ်
ကလေးချောင်းမှာစိတ်နဲ့ကြည့်ရမှာစင်အရက်သားကိုကကင်းစောင့်ခိုင်းတာလေရွာသားကိုတိုင်းစောင့်ရတာသူတို့မှအင်အားမလုံလောက်တဲ့အတွက်လူထုနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့သဘောဖြစ်နေရပေါ့
ပလဝမျိုးနယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့အကြတိုက်ပွဲမဖြစ်တာတစ်နှစ်ကျော်ကြာပေမဲ့လည်းအစိုးရကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အဖွဲ့တွေကြေးရွာတွေအကြမှာစိတ်ဝင်နေတဲ့အခြေအနေမှာရှိနေပါတယ်ပလဝမျိုးနယ်မှာမြန်မာစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့CDF အကြတိုက်ပွဲမရှိသေးပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိနေတယ်လို့ပြောပါတယ
်။ပုံခဲ့တဲ့အပတ်တလင်းအနေနဲ့ကတော့မြို့ပေါ်မှာတော့စာခဲ့တယ်။မြန်မာပြည်ဒီဌာနဆိုင်ရာအိုးကူလောက်ကိုသူကတတိပေးစာခဲ့တယ်
။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြစ်ခတ်နှိမ်နင်းခံရပြီးတဲ့နောက်ချင်းပြည်နယ်မြို့နယ်အများအပြားမှာချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြတာပါ။ဘလဝမျိုးနယ်အတွင်းမှာလည်းချင်းကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းလာပြီးစတင်လှုပ်ရှားလာတဲ့အချိန်လေးကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။ဘလဝမျိုးနယ်အတွင်းရခိုင်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားစစ်ရေးပရိပခ္ခတွေကြောင့်ဘလဝနဲ့စမီးမျိုးပေါ်မှာထောင်ထဲချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကတော့အခုတတိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ။
VOA မြန်မာပိုင်းကနေပြီးတော့ဒီဇင်ဘာလ3ရက်နေ့တောက်ကြနေ့အတွက်ဆက်ပြီးတော့ထောက်လှမ်းပေးနေပါရရှင်။COVID virus ပိုးတွေဗီဇပြောင်းလဲတတ်တာမဟုတ်အခုတခါ Omicron ဆိုပြီးတော့ပိုးသစ်ကိုတွေးရှိနေပါပြီ virus ပိုးတွေဘလို့မျိုးရိုးဗီဇပြောင်းလဲတာပါလဲဒီဗီဒီယိုမှာရှင်းပြထားပါတယ်ရှင
် virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ပင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူပိုးတွေစာတိုးများပြအောင်ပွားနေပြီဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊တံပြန်နိုင်စေတာမျိုးလုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့သိတ်ကိုအနေနဲ့ကြည့်ပါရစေ။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာပြည်ထောင်နိုင်ငံကနေစတင်တွေ့ရှိပြီးခဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုအများကြီးဖြစ်တာတွေ့ရပါတယ
်မြန်မာနိုင်ငံမှာတော့ဒီ COVID ကရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေထိခိုက်နေရောမှာက အထည်ချုပ်လုပ်ငန်းဟိုတယ်နဲ့ခီးသွားလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတယ်လို့ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူမှုစီးပွားအခြေအနေကိုလေ့လာတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့စစ်တမ်းတစ်ခုကပြောကြားထားပါတယ်2022ခုနှစ်ထဲရန်ကုန်မန္တလေးလိုမြို့ပြကြီးတွေမှာနေထိုင်သူတွေအပါအဝင်ဆေးရန်ပွဲတင်မှုကြုံရသူဟာသုံးဆတိုးလာလိမ့်မယ်လို့လည်းအဲ့ဒီစစ်တမ်းထဲမှာခန့်မှန်းထားပါတယ်။ဒီတော့ဟိုတယ်နဲ့ခီးစားသောက်ဆိုင်လုပ်ငန်းတွေရဲ့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။လာမယ့်2022ခုနှစ်အစောပိုင်းမှာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ခန့်ဟာဆေးရန်နွမ်းပါမှုအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ UNDP ရဲ့စစ်တမ်းမှာပါရှိပါတယ်။သူတို့ရဲ့စစ်တမ်းအရာဆိုရင်မြို့ပြအိမ်တော်စုရဲ့၃ဘုံ၃ဘုံခန့်ကစုဆောင်ငွေမရှိကြတော့သလိုမြို့ပြအိမ်တော်စုရဲ့28ရာခိုင်နှုန်းလောက်ဟာသူတို့အသုံးပြုနေရတဲ့မော်တော်ဆိုင်ကယ်ကိုပါရောင်းလိုက်ရပြီလို့ဖော်ပြထားပါတယ်။ UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးခနီဝနာရဂျာကပြည်တွင်းတိုက်ပွဲကြောင့်သာမကဝဝလင်းလင်းမစားတော့ရတာအဟာရချို့တဲ့တာဆင်းရဲလွန်းတာတွေကနေဖြစ်လာမဲ့ချွေးမှုတွေနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးကိုဆုံးရှုံးရလိမ့်မယ်လို့သတိပေးလိုက်ပါတယ်။ကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်အထည်ချုပ်လုပ်ငန်းတွေခီးသွွားလုပ်ငန်းတွေနဲ့စားလုပ်ရေးလုပ်ငန်းတွေအပါအဝင်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေလည်းထိခိုက်မှုရှိနေပါတယ်လို့ UNDP စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီလို့ဆိုပေမဲ့အခက်အခဲတွေကြားကနေနလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေကတော့အခုအချိန်ထိခက်ခဲနေတော့ပါပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တဦးကပြောပါတယ
်။အကုန်လုံးကတော့အခုချိန်မှာဘာမှဒီကခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ income ဆိုတာမရှိတော့ဘူးပေါ့နော်။ဆိုတော့ဟိုဒီလိုပဲကြုံလာလေးလုပ်ပြီးတော့Twitter စားပြီးတော့ရက်တည်နေရတာပေါ့ကျွန်တော်ဆိုလည်းရှိရာလေးထန်ရောက်ပြီးတော့တုံးခဲ့တာကြာပြီပေါ့နော်ဆိုတော့ဟိုဆက်တော့ခံနိုင်လို့ကတော့ခက်ခဲသွားပြီဆိုတော့ဟိုအခုဆိုရင်ဒါပွင့်လဲပြောရရင်ဒါခီးတော့ရပြီစတယ်ပေါ့နော်ဆိုတော့ပြီးခဲ့တဲ့အော်တိုဘာလဆိုရင်အစ်ကိုလိုပါရောက်ပြီဆိုတော့ကျွန်တော်တို့ကပုံမှန်ဆိုရင်အော်တိုဘာကစပြီးတော့ဟိုစစ်တရမေလာအကုန်ထိပေါ့နော်ဆိုတော့ဒီလိုမျိုးသွားတာဆိုတော့မေလာကုန်တော့ဘိုးရင်းဆိုရင်ခီးတော့ရအကုန်ပြန်ပြတ်ကြပြီဆိုတော့ဒီပွင့်လဲရပြီလေးမှာမတီငင်းဆိုတော့တည်တယ်ပေါ့နော်ပွင့်လဲရပြီလေးမှာဒီလိုပဲဟိုကုလုံငန်းကြီးဒီဟိုတယ်လို့နော်စသဖြင့်ပေါ့နော်ပြန်နေလေးပြန်ပြီးတော့လာတဲ့ဧည့်သည်လေးတွေလက်ခံပြီးတော့ဟိုပြန်ပြီးအသက်ရှင်အောင်လုပ်နေရတာပေါ့
ကယောကနဲ့ဆရာနာမသိင်ခင်ကတည်းကအစင်းရဲဆုံးပြည်နယ်တွေဖြစ်တဲ့ချင်းနဲ့ရခိုင်လိုဒေသတွေမှာတော့ရှီရင်ဆွဲအနေထားတိုင်းရှိနေအောင်မှာဖြစ်ပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ပြနေရာတွေမှာတော့စင်းရဲယုံမကဒီထက်ဆိုးတဲ့အခြေအနေအောက်ကိုရောက်သွားမှာဖြစ်တယ်လို့လည်း UNDP စစ်တမ်းမှာပါရှိပါတယ်။ပြည်တွင်းကလုပ်ငန်းတွေပေါ်မှာမှီခိုနေကြတဲ့ဝန်ထမ်းတော်တော်များများကကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ်းပြီးတဲ့နောက်ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်အလုံးလက်မဲ့ဖြစ်လာသူအရေအတွက်ကလည်းများလာနေပါတယ်။စားတောက်ဆိုင်လုပ်ငန်းတွေကတော့တခြားလုပ်ငန်းတွေထက်စာရင်နလန်ပြန်ထနိုင်တဲ့ကာလမြန်မြန်မဲ့ခရီးသွားဧည့်သည်ကိုမျှော်ရတဲ့ဒေသမှာရှိတဲ့စားတောက်ဆိုင်တွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲ။ရန်ကုန်မှာရှိတဲ့စားတောက်ဆိုင်လုပ်ငန်းတွေကတော့အခုချိန်မှာဒေသခံတွေအပေါ်မှာအမိပြုပြီးအစဉ်ပြေစအခြေအနေမှာရှိလာပြီလို့စားတောက်ဆိုင်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနေလင်းကပြောပါတယ်
။ဆိုင်တော်များကတော့ဒါပြန်ပွင့်နေရပြီဆိုပေမဲ့အရင်ရောင်းအားကတော့အရင်ရောင်းအားကိုကျွန်တော်ကမမိသေးဘူးထက်ဝက်တောင်မှမမိဘူးဖြစ်နေတာပေါ့။မမိတဲ့အချိန်မှာကျွန်တော်ဒီဝန်ထမ်းကိုလည်းအများကြီးရှော့ထားကြရတယ်ပေါ့။အဲ့တော့မဖြစ်မနေတချို့ဟိုဆိုင်မှာထားတဲ့လူတွေကိုပဲတချို့ပြန်ပြီးတော့သုံးနေရတယ်။အစ်စ်ခေါ်ဖို့နောက်ပြီးတော့ဒီမှာဝန်ထမ်းဟောင်းတွေတချို့နေပြန်သွားတဲ့ဝန်ထမ်းတွေကိုပြန်ခေါ်ဖို့ဆိုရင်ဒါအဆင်မပြေကြသေးဘူး။ဘာကြောင့်လဲဆိုတော့ကြောင်ရလဲအရင်ကတော့မကောင်းသေးတဲ့အတွက်ဆိုတော့ဒါ
အပီပီဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ရဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံမှာကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုံလက်မဲ့နှုံများလာမှာဖြစ်ပြီး2021ခုနှစ်ပထမနှစ်ဝက်အတွင်းမှာတွင်အလုံကင်ပေါင်းက 1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဆင်းရဲနွမ်းပါနှုံမြင့်တက်လာတာကတိုင်းပြည်တစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြင်းထန်တဲ့တက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်း UNDP ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်ရှင်။
မဆုမုံဖြစ်ပါရဲ့ရှင်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးဖဲချိုးဖြူနေ့အတွက်16ရက်ကြာလှုပ်ရှားမှုတွေကိုမြန်မာအပါအဝင်နိုင်ငံတကာကအမျိုးသမီးတွေလှုပ်ရှားနေကြတဲ့အကြောင်းကိုတော့အမျိုးသမီးကဏ္ဍမှာမကြခင်မှာသိရပါမယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website, Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေလည်းဖန်ယူနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဇိုရုဖမ်းယူမှုနဲ့ line to meter တို့အပြင်စ ျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေဒီဇင်ဘာလ3ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံတွေပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုတော့ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးနားဆင်ရမယ့်အပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေထဲမှာကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့လက်မှတ်အတူတွေအမေရိကမှာဝယ်လို့ရနေတဲ့ပြဿနာအကြောင်းကိုသိရမယ့်သုတဆောင်လေအမေရိကန်တခွင်ကိုဗစ်ကာယောဂါမကူအောင်လို့ဘာကြောင့်လက်ကိုဆက်ပြာနဲ့ဆေးဖို့အရေးကြီးသလဲဆိုတာသိရမယ့်သိပ္ပံနဲ့နီးပညာအစီအစဉ်တွေမှာမကြခင်နားဆင်ရပါမယ်။အခုအရင်ကတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။နိုဝင်ဘာလ25ရက်နေ့ကိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးဖဲချိုးဖြူနေအဖြစ်နိုင်ငံတကာမှာသတ်မှတ်ထားပါတယ်။နိုဝင်ဘာ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ရေး16ရက်တာလှုပ်ရှားမှုတွေကမ္ဘာတစ်ဝှမ်းမှာပြုလုပ်နေပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေရောဘယ်လိုမျိုးပါဝင်ဆင်နွှဲနေကြပါသလဲ။ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
လူငယ်တဲ့မိနစ်ကစလို့ကမ္ဘာနေရာနဲ့ကြုံလာရတဲ့ကိုဗစ်ကပ်ပြီးကြောင့်အမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေဟာဒီနှစ်အတွင်းမှာပုံမူဆိုးဝါးလာပြီးအမျိုးသမီး3ယောက်မှာ1ယောက်နှုန်းပုံစံတစ်မျိုးမျိုးနဲ့အကျန်းဖတ်ခံနေရတယ်လို့နိုဝင်ဘာလ25ရက်နေ့ဖဲချိုးပြူနေမှာထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်ကိုဗစ်ကပ်နဲ့နောက်ဆက်တွဲကြုံလာရတဲ့လူမှုစီးပွားအခြေတဲ့တွေအောက်မှာအမျိုးသမီးတွေဟာအိမ်တွင်းမှာရောအိမ်ပြင်မှာပါလုံခြုံမှုပိုမိုကင်းမဲ့လာနေပြီးစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဝေဒနာတွေပိုပြီးခံစားလာနေရတယ်လို့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။ဒီလိုအခြေအနေတွေအဆုံးသတ်နိုင်ဖို့အတွက်ကမ္ဘာတစ်ဝန်းကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကလည်းပုံစံမျိုးစုံနဲ့လှုပ်ရှားဆောင်ရွက်နေကြပါတယ်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးအပြည်ဆိုင်ရာဖဲချိုးဖြူနေဆိုပြီးနိုဝင်ဘာလ25ရက်နေ့ကိုကုလသမဂ္ဂကသတ်မှတ်ထားသလိုဒီလိုနေ့မှာကမ္ဘာတစ်ဝန်းကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေစုဝေးချီတက်ဆန္ဒပြကြတာတွေလှုပ်ဆောင်ကြပါတယ်။ဒါ့အပြင်နိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိကိုလည်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုရပ်တန့်ရေး16ရက်တာလှုပ်ရှားမှုအဖြစ်ပုံစံမျိုးစုံနဲ့အသိပညာပေးစည်းရုံးလှုံ့ဆော်တာတွေတောင်းဆိုဆန္ဒပြတာတွေကိုလှုပ်ရှားဆောင်ရွက်ကြပါတယ်။
Estamos marchando hoy día no solo por el día.
ဒီနေ့ကျမတို့ချီတက်ကြတာဟာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ရေးနေ့တစ်ခုတည်းအတွက်မဟုတ်ပါဘူး။အနာဂတ်ငြိမ်းချမ်းရေးငြိမ်းချမ်းတဲ့ဘဝတစ်ခုရရှိလာစေဖို့အတွက်ဖြစ်သလိုဒီမိုကရေစီအခွင့်အရေးတွေပိုရလာဖို့အတွက်တိုက်ပွဲဝင်တာလည်းဖြစ်ပါတယ်။ဒါအတော့ချီလီနိုင်ငံမှာကြားမခွဲခြားဖြစ်နေတဲ့အကြမ်းဖက်မှုအဆုံးသတ်ရေးလှုပ်ရှားမှုတွေထဲမှာပါဝင်နေတဲ့ချီလီလွတ်တော်အမတ်လည်းဖြစ်လူခွင့်ရေးရှိနေတဲ့ဦးလည်းဖြစ်တဲ့လိုရနာဖရီးစ်ပြောသွားတာပါ။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုရပ်တန့်ရေးတောင်းဆိုတဲ့အနေနဲ့နိုဝင်ဘာလ25ရက်ဖဲချိုးဖြူနေ့မှာချီလီအမျိုးသမီးတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတယ်လို့ပဲမက္ကဆီကိုနိုင်ငံမှာလည်းအမျိုးသမီးတွေထောင်ပေါင်းချီစုဝေးဆန္ဒပြကြပါတယ်။ဒီအထဲမှာမက္ကဆီကိုနိုင်ငံလုံးဆိုင်ရာအမျိုးသမီးတပ်ဦးအဖွဲ့ကနာတာလီယာလိုဂိုကိုလည်းပါပါတယ်။
Y estamos aquí por para pedir al
Congreso. ကလေးတွေကိုတုံ့ချပြီးတော့အမျိုးသမီးတွေထိခိုက်နာကျင်အောင်လုပ်နေတာတွေ။ဒါကအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတစ်မျိုးဖြစ်တာကြောင့်ဒါတွေကိုရပ်တန့်နိုင်အောင်အချက်လွတ်တော်မှာဥပဒေပြဋ္ဌာန်းပေးဖို့ကျမတို့လွှတ်တော်ကိုလာရောက်တောင်းဆိုတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီနေရာမှာကျမတို့လာရောက်စုဝေးချီတက်ဆန္ဒပြကြတာဖြစ်ပါတယ်လို့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူနာတာလီယာလူကိုကိုပြောသွားတာပါ။ဂရိနိုင်ငံအေသင်မြို့မှာတော့အမျိုးသမီးတွေပေါ်အစံဖတ်မှုရပ်တန့်ရေးပညာပေးလှုပ်ရှားမှုတွေနဲ့အတူအစံဖတ်ခံရပြီးတိတ်ဆုံးသွားခဲ့ကြတဲ့အမျိုးသမီးတွေအတွက်အောက်မေ့ဝယ်အထိတ်အမှတ်အခမ်းအနားတွေလည်းလှုပ်ကြပါတယ်။
ထ
ူးထူးခြားခြားတရုတ်ဖော်ပြဆက်တစ်ခုကျမတို့လုပ်ပါတယ်ဒီတရုတ်ဖော်မှုအတွင်းမှာအမျိုးသမီးဖြစ်လို့အကျန်းဖက်တက်ဖြတ်ခံရသူတွေရဲ့နာမည်တွေကိုကျမတို့ဖတ်ကြားပါတယ်2021ခုနှစ်တခုထဲမှာတည်းအဲ့ဒီလိုအသက်ခံရသူက73ဦးရှိပါတယ်သူတို့ရဲ့နာမည်အသက်နေထိုင်ခဲ့တဲ့နေရာတွေကိုကျမတို့ဖတ်ကြားပါတယ်သူတို့ကိုကျမတို့မေ့မပြစ်လိုက်ပါဘူးကျမတို့နဲ့အတူသူတို့ဒီနေရာမှာရှိနေတယ်ဆိုတာသိစေဖို့ပါ သူတို့ရဲ့ခန္ဓာတွေကျမတို့နဲ့ရှိမနေပေမဲ့လို့ကျမတို့စိတ်ထဲမှာသူတို့အတူရှိနေပါတယ်။အမျိုးသမီးတွေအခုလိုတက်ဖြတ်ခံနေရတာတွေအဆုံးမတက်မချင်းနှစ်စဉ်နှစ်တိုင်းအခုလိုလှုပ်သွားမှာပါ
။ဂရီးနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူအလက်ဆီယာဆိုနီပြောသွားတာပါ။အီတလီနိုင်ငံမှာတော့ဒီနှစ်အတွင်းအကြမ်းဖက်တက်ဖြတ်ခံရတဲ့အမျိုးသမီးတရာကျော်ရှိပြီးအကြမ်းဖက်ခံရလို့တိုင်ကြားအကူအညီတောင်းလာတဲ့အမျိုးသမီးတွေကနေ့စဉ်ပြန်မြ90နီးပါးရှိတယ်လို့နန်ဦးနာဒီမီတို့အမျိုးသမီးအဖွဲ့ကကာလိုတာကိုစုတာကပြောပါတယ
် Fino ad oggi quest'anno ci sono stati 108 femminicidi
ဒီနှစ်ထဲမှာရအမျိုးသမီးတွေအကြမ်းဖက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်က109ခုရှိပါတယ်ဒါက82နာရီမှာတယောက်နှုံးနဲ့အထက်လောက်ကိုဖြစ်နေတာပါနောက်ဆုံးအစီရင်ခံချက်တွေအရတော့ကြားမကွဲပြားမှုကြောင့်အကြမ်းဖက်ခံရတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့တိုင်ကြားလာတဲ့အမျိုးသမီးကနေ့စဉ်ကိုဖြန့်မြန့်89ခုလောက်ရှိပါတယ်နောက်ကနေတကောက်ကောက်လိုက်ပြီးတော့နှောက်ရက်တာမျိုးအမျိုးသမီးတွေရဲ့ပုံကိုရေးအတွင်းကိစ္စတွေကိုအွန်လိုင်းပေါ်မှာတင်ပြီးတော့အဆက်ခွဲတာမျိုးတွေကနေရိုင်းနေနှိပ်စက်တာအိမ်တွင်းမှာအလုံးမှာစော်ကားနှောက်ရက်တာတွေအထိကြမ်းဖက်မှုတွေကနေတိုင်းရှိနေပါတယ်။နေ့စဉ်အမျိုးသမီး89ဦးဒီလိုခံနေရတယ်ဆိုတာတစ်နှစ်အတွင်းအင်မတန်မှကိုများပြတဲ့အရေးအတွက်ပါ။ဒါကလာတိုင်းနဲ့စီးရင်မဲ့ရှိပါသေးတယ်။ဒီလိုမတိုင်ကြတဲ့အမျိုးသမီးတွေလည်းအများကြီးပါ။ကျမတို့အဖွဲ့တွေအနေနဲ့လည်းအမျိုးသမီးတွေရဲ့တိုင်ကြားချက်တိုင်းကိုကင်တွယ်ဖြည့်ရှင်းပေးနိုင်တဲ့အနေအထားမရှိပါဘူး
။ကမ္ဘာတစ်ဝန်းကိုဗစ်ကပ်ရေးကြုံလာရခြင်းကဆလို့အိမ်အောင်စုတွေမိသားစုတွေကြောင့်ပြိပက္ခတွေပိုဆိုးလာခဲ့ပြီးကိုယ်အိမ်တွင်မှာကိုပဲအမျိုးသမီးတွေအတွက်လုံခြုံမှုကင်းမဲ့လာတယ်လို့ဒါကအမျိုးသမီး၄ယောက်မှာ၁ယောက်နှုန်းကြုံတွေ့ရတဲ့ကိစ္စဖြစ်တယ်လို့နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာစစ်တမ်းကယူထားတဲ့ကုလသမဂ္ဂအစိုးရကစားတစ်ခုမှဖော်ပြထားပါတယ်။မိဘကသားသမီးကိုရိုက်တာအကိုကညီမကိုရိုက်တာယောက်ျားကမိန်းမကိုရိုက်နဲ့နှိပ်စက်တာတွေကိုပြစ်မှုလို့မယူဆတဲ့လူမှုအတိုင်းဝိုင်းတွေအများပြားရှိနေစေဖြစ်တယ်လို့အဲ့ဒီလိုနေရာတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုးပြီးတော့ကြဲကြဲပြန့်ပြန့်တွေ့ရလေရှိပါတယ်ဒီလိုအကြမ်းဖက်မှုတွေကိုအပြစ်ပေးအရေးယူမှုမရှိတာကျူးလွန်သူတွေအပြစ်ကကင်းလွန်ခွင့်ရနေတာတွေကအမျိုးသမီးတွေအတွက်ပိုးပြီးတော့အကြမ်းဖက်ခံရစေတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခြေအနေတွေကြဲကြဲပြန့်ပြန့်ဆက်ရှိနေပြီးဆရာနာသိမ်းမှုနောက်ပိုင်းမှာပိုပြီးတော့ဆိုးလာတယ်လို့အမျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူမက်ခင်လေးကပြောပါတယ
်မြန်မာနိုင်ငံကတော့ဒီနှစ်မှာပိုဆိုးတာကတော့စစ်ကောင်စီကဆရာနာသိမ်းလိုက်တဲ့အခါမှာအမျိုးသမီးတွေဘောကိုတရက်တက်ရောက်တဲ့အကြမ်းဖက်မှုတွေနှီးပေါင်းစုံနဲ့ရှိတယ်ဒါကတော့တက်ကြွလှုပ်ရှားတဲ့သူတွေနော်ဒီတော်လှန်ရေးမှာတရိုက်ပါဝင်နေတဲ့ဆန္ဒပြတဲ့သူတွေဒီလိုအမျိုးသမီးတွေကိုနော်ပြစ်တတ်တာမျိုးသူတို့ကိုဖမ်းဆီးခံရတဲ့အခါမှာလည်းမဖွဲ့မရပြုတ်ကျင်တာမျိုးအမျိုးသမီးဖြစ်ခြင်းကြောင့်တို့မဟုတ်လို့ရှိရင် LGBT ပေါ့နော်သူတို့ရဲ့ဒိစိတ်ခံယူမှုကွဲပြားခြင်းကြောင့်ဆိုပြီးတော့ထူးထူးခြားခြားသူတို့ကိုတက်တီးခြားနည်းတွေနဲ့ညှဉ်းပန်းနှိပ်စက်တဲ့ဟာတွေလည်းကျွန်တော်တို့အများကြီးရှိတယ်ဒါအပြင်ခုနလိုမျိုးစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲအကျိုးဆေးကျူးဆောင်ကျွန်တော်တို့ကလူမျိုးနယ်မျိုးပြေးရတာရှိတယ်တောထဲမှာနေရတာရှိတယ်ပုန်းခိုနေရတာရှိတယ်ဒီလိုအနေအထားမျိုးတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေပါအမျိုးသားတွေနဲ့မတူတဲ့ခက်ခဲရင်းတွေကိုရင်ဆိုင်ရတယ်အဲ့ဒီအခါမှာလည်းကိုယ့်ရဲ့လုပ်ဖို့ကံဘက်ကပဲဖြစ်စီအခြားဒဇိန်တယောက်ကပဲဖြစ်စီထီကဘာရီပါကိစ္စတွေအကြံဖတ်မှုတွေကိုလည်းကြုံရတယ်ဆိုတော့ဒီနှစ်ဟာကျမတို့မြန်မာနိုင်ငံအတွက်တော့အတော်မှစိတ်မကောင်းစရာရင်ခွဲစရာအကြံဖတ်မှုတွေကိုကြုံရတဲ့နှစ်လို့ကျမတို့ပြောလို့ရတယ်ဒါကြောင့်မလို့ကျမတို့က an impunity and war ဆိုပြီးတော့ကျမတို့ပြောကြတယ်ပြင်းပြစ်ဒဏ်ကင်းလို့ခွင့်ကနေပြီးတော့လို့လွတ်မြောက်မှုမရှိစေရဘူးပေါ့ဆိုတော့ဟာကျမတို့အမျိုးသမီးတွေပေါ့အကြမ်းဖက်မှုဟာအရင်ကလည်းတိုင်းရင်းသားဒေသတွေမှာအမျိုးသမီးကိုမတင်းကျစ်မှုကိုစစ်လက်နက်တပွဲအသုံးချတယ်ဒါအရင်ကတည်းကရှိခဲ့တယ်ဒါပေမဲ့အခုကတော့ကျမတို့တနိုင်ငံလုံးအနေအထားနဲ့ကိုကြည်ကြည်ပြန့်ပြန့်ဒီစစ်အာဏာရှင်ရဲ့အောက်မှာဖြစ်တယ်ဆိုတော့ကျမတို့နောက်ထပ်ဒီမှာအာဏာကြီးသူကပဲဖြစ်ဖြစ်နော်တူတူတရအဖွဲ့အစည်းကပဲဖြစ်ဖြစ်စစ်တပ်မှမဟုတ်ပါဘူးဒီလိုမျိုးအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေကိုပြစ်ဒဏ်မရဘဲနဲ့ကင်းလွတ်ပြီးတော့လှုပ်ချင်တိုင်းလှုပ်ခွင့်ကိုမရအောင်ကျွန်တော်တို့ဒီနှစ်မှာအဲ့ဒီလိုဆောင်ဖို့နဲ့လဲကျွန်တော်တို့ဒါကြောင့်ဟိုကျင်းပပြုလုပ်တာဖြစ်ပါတယ်လို့
အမျိုးသမီးတွေအပေါ်အကြမ်းဖက်မှုရပ်တန့်ရေးဖဲချိုးဖြူနေတဲ့16ရက်တာလှုပ်ရှားမှုတွေကိုမက်ခင်လီအပါအဝင်မြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနှစ်စဉ်နှစ်တိုင်းတက်တက်ကြွကြွပါဝင်ဆင်နွှဲကြပေမဲ့ဒီနှစ်မှာကတော့အာဏာသိမ်းမှုနောက်ပိုင်းဖိနှိပ်မှုတွေကြောင့်ပြင်ပလှုပ်ရှားမှုတွေအရင်လောက်ကြဲကြဲပြန့်ပြန့်မလုပ်နိုင်ကြဘူးလို့မက်ခင်လီကပြောပါရယ်။ဘယ်လိုပဲဖြစ်ဖြစ်အကန့်အသတ်တွေချမ်းပါပဲ လှုပ်ရှားမှုတွေကိုဆက်လုပ်နေကြပြီးတော့ရောင်းတဲ့နေရာမှာရတဲ့နီးနဲ့အားလုံးကဆက်လက်လှုပ်ရှားနေကြတာဖြစ်တယ်လို့မက်ခင်လေးကပြောပါတယ
်။တကယ်တော့အမျိုးသမီးများပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်လူသားတဦးနဲ့တူပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်နေ့စဉ်နေ့တိုင်းမလုပ်ဖို့လိုတာပေါ့နော်။ကျမတို့နေ့စဉ်နေ့တိုင်းမှာပဲအားကြီးသူကအားနည်းသူကိုအကြမ်းမဖက်ဖို့မေတ္တာနဲ့စာနာစိတ်နဲ့ဆက်ဆံဖို့ငြိမ်းချမ်းဖို့အရေးကြီးတယ်။ဒါပေမဲ့တနည်းပတ်လုံး365ရက်မှာလူတွေကဒါကိုအာယုံထားနိုင်ခြင်းမအာယုံထားနိုင်ပါမယ်။ဘာလို့လဲဆိုတော့တို့ရဲ့နေတူဝါကိစ္စတွေစာဝင်နေရေးတွေအခြားအရေးကြီးတဲ့ကိစ္စတွေရှိနေတဲ့အခါကျတော့ဒီနိုမာလာ25ကနေဒီဇင်ဘာလ10ရက်အတွင်းကို16ရက်လို့တတ်မှတ်လိုက်တဲ့အတွက်အားလုံးရဲ့ဟိုအာယုံစူးစိုက်မှုကိုလည်းရမယ်။ဆောင်ရွက်ရတာကလည်း16ရက်တာဖြစ်တဲ့အတွက်ဆောင်ရွက်ရတဲ့သူတွေအတွက်လည်းတိတ်အပန်းမကြီးဘူး။အဲ့တော့16ရက်အတွင်းမှာမှအားလုံးရဲ့အာယုံစူးစိုက်မှုနဲ့တတိထားမှုကိုရရှိအောင်တွန်းထိုးပြီးတော့ဒီတဲမှာလှုပ်ရှားမှုတွေလုပ်တယ်။နောက်တစ်ခါဟိုမူဝါဒချတဲ့သူတွေဥပဒေပြုတဲ့သူတွေကိုဒီကာလအတွင်းမှာလှုံ့ဆော်မှုတွေလုပ်တယ်၊တိုက်တွန်းမှုတွေလုပ်တယ်၊အသိပညာပေးမှုတွေလုပ်တဲ့အခါကျတော့ပို့ပြီးတော့ကျမတို့ကလူတွေရဲ့အော်ဟုတ်လားအော်ဒါလို့ဒီလိုရှိပါလားဆိုတဲ့ဟာသူတို့စိတ်ထဲမှာကွက်ခနဲ့ကွက်ခနဲ့ဝင်သွားအောင်ပေါ့နော်လှုပ်တဲ့လှုပ်ဆောင်တဲ့အနေနဲ့16ရက်ကျမတို့ကသတ်မှတ်ပြီးတော့လှုပ်တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းတော့ကျမတို့ကနေ့စဉ်နဲ့အမျှအမျိုးသမီးတွေပေါ်ပဲဖြစ်ဖြစ်အားနွယ်သူတွေပေါ်မှာအကြမ်းမဖက်ဖို့ကတော့နေ့စဉ်လှုပ်ဆောင်တဲ့ကိစ္စတော့ဖြစ်ပါတယ
်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေဟာဒီကနေ့ကဘာကြီးမှကြုံနေရတဲ့လက်နက်ကိုင်ပြိပက္ခတွေရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့တဘာဝကပ်ဘေးအန္တရာယ်ကြာရောက်မှုတွေငမ်းမခေါင်းပါမှုလူခွင့်ရချိုးဖောက်မှုပြဿနာတွေနဲ့အတူတွဲလျက်ပိုးပြီးတော့ကျုံလာနေရတဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးရေးရာအကြီးအကဲစီမာဘဟောက်စ်ကလည်းပြောပါတယ်။ဒါတွေကိုအဆုံးသတ်နိုင်ဖို့အတွက်မှာတော့အမျိုးသားအမျိုးသမီးလူကြီးလူငယ်အားလုံးကပူးပေါင်းပါဝင်ကြိုးပမ်းကြရမှာဖြစ်ပြီးအချိန်မစွဲပဲအမြန်ဆုံးအလေးထားခိုင်တွယ်ကြရမှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါ။ကျမဒီလိုပြေပါရှင်။မခင်ပြွေစီစဉ်တင်ဆက်တဲ့အမျိုးသမီးအစီအစဉ်ဖြစ်ပါရဲ့ရှင်။ကိုဗစ်ကရောဂါမကူအောင်ဆက်ပြနဲ့လက်ဆေးတာဘာကြောင့်အရေးကြီးလဲဆိုတာသိရမယ်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်မပေးခင်မှာတော့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်ရှင်။ Christmas ပွဲတော်ဈေးဝယ်ရာသီအတွင်းမှာအမေရိကန်ပြည်ထောင်စုမှာဖြစ်စည်းတွေပြတ်လတ်မသွားအောင်လို့အစိုးရကဘာတွေလုပ်ပေးနေပါသလဲ။တခါကိုဗစ်ကာကွယ်ဆေးထိုးပြီးထားကြောင်းအထောက်အထားကတ်အတူတွေကိုအလွယ်တကူရနိုင်ဝယ်လို့ရနိုင်တဲ့ပြဿနာစတာတွေကိုတော့ကိုအောင်ကတင်ပြပေးထားပါရဲ့ရှင်။
အမေရိကန်ဈေးကွက်အတွင်းကုန်ပစ္စည်းပြတ်လတ်မှုရှိအောင်ဆောင်ရွက်ပေးခဲ့တယ်လို့အမေရိကန်အလုပ်သမားဝန်ကြီးကပြောပါရယ်။နှစ်ကုန်အားလည်းရဲ့ရာသီလေးဖြစ်ခရစ်စမတ်ကာလမှာကုန်ဈေးနှုန်းကြီးမားလာသလိုပစ္စည်းပြတ်လတ်မှုတွေဖြစ်မလာဆိုပြီးတော့စိုးရိမ်ခဲ့တာဝါဈေးဝယ်တွေကလည်းဟိုရင်ကလိုအထူးဈေးနှုန်းလျှော့ယောင်းပေးတဲ့ကာလမှာလူကျင်နာတွေဝယ်လို့ရခဲ့ပါရဲ့လား။ဒီကြောင့် AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။မြောက်အမေရိကရဲ့တင်မော့အဝင်ထွက်အများဆုံး Los Angeles LA စကန်ကိုအမေရိကန်အလုပ်သမားဝန်ကြီးမာတီဝေါ့ရှ်တွားရောက်ကြည့်ရှုပြီးအမေရိကန်ဈေးကွက်မှာကုန်ပစ္စည်းပြတ်လတ်မှုမရှိအောင်နည်းပညာအသုံးချဆောင်ရွက်သွားမယ်လို့ပြောပါရယ်အစောပိုင်းတုန်းကဆိုရင်ကွန်တိန်နာတည်ယူပေးတဲ့ထရက်ကားမောင်းသူတွေရှာပါနေတာကြောင့် LA စကန်မှာတင်မောပေါ်မှာရောစကန်မှာရောကွန်တိန်နာတွေစုပုံနေတာကြောင့်အားလည်းရဲ့ဈေးဝယ်ရသည်မှာပစ္စည်းပြတ်လတ်ကုန်မလားဆိုပြီးတော့စိုးရိမ်နေကြတာပါအမေရိကန်အလုပ်သမားဝန်ကြီးမာတီဝေါ့ရှ်က
Americans saw full grocery stores ahead of during
ဒီလိုနေ့ကာလအတွင်းဆိုင်းတွင်းမှာရောင်းချမဲ့ပစ္စည်းအပြည့်ရှိနေတာကိုအမေရိကန်တွေတွေးခဲ့ကြပါပြီ Black Friday အတွက်ဆိုရင်လည်း online ကနေယုံကြည်မှုအပြည့်နဲ့မှာကြတာကိုတွေ့ရပါတယ်အားလည်းရဲ့ရာသီမှာလူတွေလိုအပ်တာတွေအားလုံးဝယ်နိုင်ဖို့ကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်
တင်မောပေါ်ကနေကုန်ပစ္စည်းတွေချမပေးနိုင်တာကိုသာမမြင်ကြပဲကိုဗစ်ကရောဂါကြောင့်ကမ္ဘာတစ်လွှာမှာကုန်ပစ္စည်းထုတ်လုပ်မှုရပ်ဆိုင်းတာနှောင့်နှေးကြကြရာတွေကိုလည်းထည့်သွင်းတွက်ချက်ဖို့လိုကြောင်းဝန်ကြီးဝေါ့ရှ်ကပြောပါတယ်ဒီလိုအခြေအနေမှာကြာရောက်လာတဲ့အားလည်းရဲ့ရာသီလည်းဖြစ်ဈေးဝယ်ရာသီမှာအစဉ်လာမပြတ်ဈေးဝယ်ကြသူတွေကတော့ပုံမှန်ရှိနေတာပါဈေးဝယ်သူအက်ဒလစ်ဆီလ်ဗာက
But luckily I just found the one thing I really wanted.
ကံကောင်းပြီးတော့ကိုလိုချင်တာကိုရှာတွေ့ခဲ့ပါတယ်။ပုံမှန်ဆိုရင်ဈေးကြီးပြီးတော့130လောက်ပေးရပေမဲ့အခုကဈေးချရောင်းနေတာဆိုတော့30နဲ့ပဲရခဲ့တယ်ဆိုတော့တော်တော်ကိုအဆင်ပြေပါတယ
်။အခုခါမှာပြည်ထောင်စုအစိုးရကနိုင်ငံအခြေခံအဆောက်အအုံတွေထပ်မံဆောက်လုပ်တာမွမ်းမံပြည်စင်တာတွေလုပ်ဖို့ပါဝင်တဲ့အစီအစဉ်တွေအတွက်အသုံးစရိတ်ချမှတ်ပေးပြီးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးကဏ္ဍမှာပိုအဆင်ပြေပြေဆောင်ရွက်လာနိုင်ဖို့လည်းမျှော်မှန်းထားပါတယ်။ Los Angeles မြို့တော်ဝန် Eric Cassidy က
They've shown that many places ။ But modernization
ကရင်းဝန်ကြီးဆက်နည်းနည်းနဲ့သင်္ဘောပေါ်ကကွန်တိန်နာအများကြီးကိုခက်မြန်မြန်ချနိုင်အောင်လေထုညင်ညာမှုတတ်တာအောင်လျှက်စစ်စွမ်းအင်သုံးတဲ့သင်္ဘောတွေဖြစ်လာအောင်ညပညာသုံးလုပ်ငန်းခွင်တွေအတွက်ဝန်ထမ်းတွေကိုကြိုတင်သင်တန်းပေးတာဒါတွေအားလုံးပါပါတယ်
American တော်တော်များများဟာအခုချိန်မှာကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်သလိုနိုင်ငံတော်ဝန်ယောဂကူးစက်မှုတွေတစုံတရာထိန်းချုပ်လာနိုင်တာကြောင့်စီးပွားရေးပုံမှန်ပြန်လည်ပတ်လာနိုင်မှုအလုံးကမျောလင့်နေပါတယ်။ဒါပေမဲ့လည်းခုအခါကမ္ဘာနေရာတချို့မှာ Omicron COVID virus မျိုးကကူးစက်မှုတွေရှိလာတာကြောင့်ဒီကူးစက်မှုကိုကြိုတင်တားဆီးဖို့နယူးယောက်လိုပြည်နယ်မှာအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးအဆောက်အုံတွင်နှာခေါင်းစည်းတက်ဖို့လည်းစီမင်းထုတ်ပြန်ထားပါတယ်ခင်ဗျာ American ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်အထောက်အထားအတူတွေကိုအွန်လိုင်းလူမှုကွန်ရက်အကောင့်တွေမှာရောင်းချနေကြတယ်လို့စိုက်ဘာလုံခြုံရေးရာကျွမ်းကျင်သူတွေကပြောပါတယ်။အဲ့လက်မှတ်အတူရောင်းချတဲ့အကောင့်ထောင်နဲ့ချီဟာကာကွယ်ဆေးထိုးပြီးသူတွေရဲ့စာရင်းပြည့်စုံထားတဲ့ database တွေမှာလည်းဆေးမထိုးရသေးတဲ့သူတွေရဲ့စာရင်းကိုထည့်ပေးနိုင်ကြောင်းကတိပေးထားတာကိုတွေ့ရတာပါ။ Lesia Parklets ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်။ကိုဗစ်ကာကွယ်ဆေးထိုးပြီးသားအမေရိကန်တွေဟာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကတ်ရရှိပါရယ်ဒီကတ်ထဲမှာနာမည်၊မွေးနေ့၊ကာကွယ်ဆေးအမျိုးအစား၊ဘယ်နေ့ဘယ်ရက်မှာဆေးထိုးထားတယ်၊ဘယ်နေရာမှာထိုးတယ်ဆိုတာကိုဖော်ပြထားပါရယ်ကတ်ပြားထုတ်ပြီးတဲ့ရည်ရွယ်ချက်ကတော့အထောက်ထားပြသနိုင်ုံသာဖြစ်တာကြောင့်အတူအစ်ခွဲခြားလို့ရတဲ့အနေအထားမှာမရှိပါဘူးကျန်းမာရေးနဲ့အများပြည်သူဆိုင်ရာဝန်ဆောင်မှုပေးဌာနက Isaac Bledsoe ကအခုလိုပြောပါရယ
် The card itself was meant to be a communication
ကာကွယ်ဆေးထိုးပေးတဲ့ဌာနနဲ့ဆေးထိုးသူအကြားမှတ်တမ်းအနေနဲ့ဗားဆေးတွေထိုးပြီးပြီဆိုတာသိနိုင်ဖို့ဒီတက်တေကန်ကတ်ထုတ်ပေးထားတာပါဒုတိယအကြိမ်ထိုးဖို့လိုရင်လည်းဒီကတ်မှာပြထားပါတယ
်တချို့ဒေသတွေမှာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကိုစားတောက်ဆိုင်တွေအများပြည်သူဝင်ထွက်သွားလာရနေရာတွေမှာပြသဖို့လိုတာကြောင့်အခုလိုအတူပြုလို့ရောင်းချတာတွေဖြစ်လာတာလို့ဆိုပါတယ
် We've seenit go from
2021အစောပိုင်းကတည်းကတရက်ကို9က6ခါလောက်သတင်းပေးတိုင်ကြားလာတာတွေရှိပြီးတော့အခုတော့တရက်ကိုအကျဉ်း20အစိတ်လောက်အထိကတ်အတုတွေကိစ္စတိုင်ကြားလာပါတယ
်တချို့လူမှုကွန်ရက်အဖွဲ့တွေမှာအထောက်ထားအတုကိုပေါ်ပေါ်တင်တင်ရောင်းချကြပြီးတချို့ဝယ်သူတွေကလည်းကတ်အတုနဲ့ဓာတ်ပုံရိုက်ပြီးအွန်လိုင်းမှာတင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်တာဝန်ရှိသူတွေကစမ်းသပ်ဝယ်ယူဖို့မြင်မြင်ရမှာလဲတစ်ဖက်ကမြင်မြင်ဆန်းဆန်းပြန်တုံ့ပြန်ပြီးတော့အမေရိကအရောက်ပို့ပေးဖို့အာမခံပါတယ်အစိုးရဝန်ထမ်းတွေနဲ့လုံသားဝန်ထမ်းတရာအထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းတဲ့ထုတ်ပြန်ပြီးချိန်မှာတော့အတုရောင်းချမှုဟာပိုကျေပြန့်လာတယ်လို့ဆိုပါရယ် Checkpoint Software နည်းပညာကုမ္ပဏီက Brian Linder က
The number of sellers of fake
ကာကွယ်ဆေးထိုးပြီးကြောင်းတက်တေကန်ကတ်ရောင်းသူအစီအတွဲ10ဆလောက်တိုးလာပါတယ်ဩဂုတ်လတုန်းကရောင်းသူ1000လောက်ရှိတာကနေအစိုးရရဲ့စီမင်းတဲ့ထွက်လာပြီးတဲ့နောက်စက်တင်ဘာမှာ1000လောက်ထိခုန်တက်သွားပါတယ်
အခုလိုအတူပြုလို့ရောင်းတာတွေကိုတားဆီးဖို့ဆိုရင်တော့အစိုးရအနေနဲ့တချို့ဥရောပနိုင်ငံတွေမှာလိုအတူလုပ်ဖို့ခက်တဲ့ digital ကနေ database စနစ်ကိုအသုံးပြုဖို့ကြွမ်းကျင်သူတွေကအကြံပြုပါတယ်ခင်ဗျာလလဆော်ထုတ်ဖို့ပြောဆိုခွင့်အတွက်တောင်းဆိုလို့ရှားတဲ့ Pan America အဖွဲ့ကနယူးယောက်မြို့မှာရှိတဲ့ Russia Council ဝင်ရုံးအပြင်ဘက်မှာ NMT Chair လှုပ်ရှားမှုအစီအစဉ်ကျင်းပပြီးဖမ်းဆီးကန်သတင်းတောက်တွေပြန်လွှတ်ပေးရေးဆန္ဒထုတ်ဖော်ခဲ့ပါတယ်လွတ်လပ်တဲ့ဥရောပသံရေဒီယိုအတွက်အလွတ်သတင်းတောက်အဖြစ်လုတ်ကင်တဲ့ Vladislav Yersipanko ကိုပြန်လွှတ်ပေးဖို့ Pan America NMD Chair လို့ရှာမှုအနေနဲ့တောင်းဆိုနေတာပါ Ukraine ရှေ့ပိုင်းနဲ့ Crimea ကျွန်းဆွယ်ဒေသကထိမ့်သိမ်းငံသတင်းတောက်တွေအရေးလူတွေပိုသတိထားမိလာအောင်တောင်းဆိုရဲလို့ရှာမှုပါရစီဖန်ကူဟာတရှိုလုံမှုနဲ့ Crimea မှာမလအတွင်းအဖမ်းခံခဲ့ရပါတယ်ဖက်အမေရိကအဖွဲ့က Polina Sadovskaya က
ဝင်ဖို့ရကဘနာရှလီ
Crimea ဒေသမှာဘာတွေဖြစ်ပျက်နေလဲဆိုတာကိုသတင်းထောက်ပေးရအောင်အနေနဲ့သတင်းရေးသားပေးပို့တာကြောင့်အခုလိုအကျဉ်းချခံရတာလို့ကျမတို့ယုံကြည်ပါတယ
်အခုလိုဖမ်းခံရတာဟာသူတယောက်တည်းမဟုတ်ဘဲတချို့လဲရုရှားလူလာတဲ့ခွဲထွက်ခြင်းသူတွေရဲ့နှစ်ချီကြာဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပါတယ်ဒမ်ဘတ်ဒေသမှာနှစ်နှစ်ကြာဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့ Ukraine သတင်းတောက် Stanislav SEF က
ပထမ24နာရီတွင်နှိပ်စက်ခံရပါတယ်။အဲဒီနောက်သူတို့လက်မှတ်ထိုးခိုင်းတာတွေအားလုံးထိုးပေးလိုက်တာကြောင့်စက်ပြီးနှိပ်စက်เสียအကြောင်းမရှိတော့ပါဘူး။လူတွေကိုနှိပ်စက်ညှင်းပန်းတဲ့လျှို့ဝှက်အချင်းထောင်မှာတယောက်ထဲထားပါတယ်။တကယ်တော့သူတို့လိုတဲ့လက်မှတ်ထိုးပေးပြီးရင်နှိပ်စက်เสียမလိုတော့ပေမဲ့အစိုးရအလိုကျသူတို့ကအပြောသဘောနဲ့လူတွေကိုရိုက်နှက်နေကြပါတယ
်။ဖမ်းအမေရိကအဖွဲ့ရဲ့ The MD Chair ထိုင်မဲ့သူရှိဖြစ်နေတဲ့ထိုင်ကုန်းဆိုတဲ့လူရှားမှုဟာချင်းကြောက်တက်ဖြတ်ခံသူတွေပျောက်ဆုံးနေသူတွေအရေးကိုလူတွေပိုသတိထားမိလာအောင်ပြုလုပ်တဲ့လူရှားမှုဟာသတင်းတော်တဦးဖြစ်တဲ့ Ann Cooper က
I'm sure that Russia and
those that it supported
ကျမတို့ကဘာမှမပြောဘူးဆိုရင်ရုရှားနဲ့အရှေ့ယူကရိန်းကိုထောက်ခံကူညီသူတွေကတော်တော်ပြောကြမှာပါဘာတွေဖြစ်နေတယ်ဆိုတာကိုပြောဖို့စူးစမ်းကြသူတွေအဲ့ဒီလိုဖြစ်ပျက်နေတဲ့အကြောင်းအရာကိုသိလို့ကြတဲ့ဒေသခံတွေနဲ့ကဘာကြီးတစ်ခုလုံးရဲ့ဆန္ဒကိုဖိနှိပ်တာဟာစိတ်ပျက်စရာအကောင်းဆုံးပါ
အခုလိုတောင်းဆိုလှုပ်ရှားမှုမျိုးကိုနောင်လဲအမြဲဆက်လုပ်သွားမှာဖြစ်ကြောင်းဖက်အမေရိကအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လဲအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ကမ္ဘာနိုင်ငံတော်တော်များများမှာဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသည့်တွေ့ရှိနေတာကြောင့်ကိုဗစ်ကရောဂါကာကွယ်ရေးစည်းကမ်းချက်တွေချက်ချက်မမတ်လုပ်ကြဖို့အတွက်ဂျမိုက်တာဝန်ရှိသူတွေထပ်မံတိုက်တွန်းနေပါတယ်။အဲဒီထဲမှာလက်ကိုဆက်ပြတဲ့တည်တည်ချာချာဆေးဖို့လည်းအကြံပေးနေပါတယ်။ဆက်ပြအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုရောဂါပိုးကိုဘယ်လိုကာကွယ်တာလဲဆိုတာကိုတော့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမင်းမြန်ပြီးတော့တင်ဆက်ထားပါတယ်ရှင်။
ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကာယောဂါကိုဗစ် -19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြတဲ့တည်တည်ချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ?ဆက်ပြအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြန်တင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြန်နဲ့လက်ဆေးတာလို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။အဲကျွန်တော်ကိုဗစ် -19 ရောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကောင်ကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံကနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်ကိုဗစ် -19 ကတော့တယောက်တယောက်ကူးဆက်နိုင်တယ်အများကြီးရှိတယ်သူအဖြစ်လက်ကန်နေတဆင်းမျက်နှာရောက်တော့ပါးစပ်ကြီးရောက်ပေါ်နိုင်တယ်သူကမျက်နှာကိုခဏခဏကင်တယ်လက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိတယ်အဲ့တော့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်နိုင်ဘူးပေါ့အဲ့တော့ကျွန်တော်တို့ကလက်ကရောဂါပိုးတွေကိုမရှိအောင်ဖြေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တာမင်းဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွှန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကဆက်ပြပေါ့ဆက်ပြကလည်းနှစ်မျိုးရှိပါတယ်အရေးနဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြမှာအပိုင်းနှစ်ပိုင်းပါလေဒီပိုင်းကအရေးကိုခင်တွေ့တယ်ရေပိုင်းကိုခင်တွေ့တာရှိတယ်နောက်ဒီပိုင်းကစီပိုင်းကိုခင်တွေ့တာရှိတယ်အဲ့တော့ COVID-19 မှာစီပိုင်းပါတယ်ရေပိုင်းပါအဲ့တော့စီပိုင်းကအပေါ်ပိုင်းကအဲ့စီပိုင်းကိုပုတ်ဖောက်နိုင်တဲ့ဆက်ပြာရဲ့အရေးအသွေးကြောင့် COVID-19 ကကွဲချီပျက်စီးသွားတယ်အထက်ကပြည့်တဲ့တခြားပျက်စီးတွေကလည်းအဲ့ဒီအချိန်မှာပဲအရေးနဲ့ဆိုင်တဲ့ဆေးကျော်မှုတွေလုပ်တဲ့အတွက်ဒီဆက်ပြာကအတော်လေးကိုအသုံးဝင်တဲ့ပျက်စီးဖြစ်သွားတယ် COVID-19 ကလက်ကိုသာသေသေးချာချာဆေးမယ်ဆိုရင်ဆက်ပြာနဲ့သေသေးချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတဆင့်ကူးဆက်နိုင်တော့ပေါ့နောက်တစ်ခုကတော့ဆေးကျောနိုင်တဲ့ဟာ alcohol 60ကနေတော့80 60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိပါတဲ့လက်သန်ဆေးရည်နဲ့ဆေးဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြာကြာနေဖို့ထိန်းထားဖို့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောတော့ရည်နဲ့ဒီဆက်ပြနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသေစေနိုင်ပါတယ် COVID-19 နဲ့ပတ်သက်ပြီးတော့လူတွေသုံးဆရာကပြောတက်တော့အဆက်တော့လို့မျိုးဒီပိုးသက်ဆေးတွေသုံးနေကနဆက်ပြကြီးဆက်ပြမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးတွေကိုဘူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ဟိုဘန်လောက်ထိပိုးခစ်စားလာတဲ့အနေအထားရှိပါတယ်သူတွေအမှန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြရဲ့အယ်လ်ကိုဟောရဲ့ပေါ့နော်ဆရာနောက်ပြီးတော့ပဝင်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝင်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကြတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့
ဓာတုဗေဒဆိုင်ရာသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆရာ
ဘုဒ္ဓဆီအရင်ကတော့သူတို့အရင်ကတော့ detol တို့ acetol တို့ probiotic ဆိုတဲ့ဒီ alcohol အမျိုးအစားနဲ့ဘေးပတ်ဝန်းကျင်ကိုတတ်ရှင်းနေစင်းနေတတ်ရှင်းအောင်လုပ်ဖို့ကအဲ့ဒီ detol တို့ acetol တို့အပြင်ကိုလူတွေအများဆုံးသုံးတာတော့ chlorine ပဲအဲ့တော့ chlorine ကိုအရေးဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ကြီးထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရေးကိုရရပါတယ်အဲ့ဒီအရေးကိုဖြတ်လိုက်တဲ့အခါမှာ chlorine လာအနည်းငယ်တော့ထွက်မှာပေါ့အဲ့ဒီအရေးက covid-19 coronavirus ရောဂါပိုးတွေကိုသေစေနိုင်ပါတယ်သူတို့ကဒီ chlorine မှာသူတို့မနေနိုင်ပါဘူးအဲ့ chlorine အနည်းငယ်25-40% လောက်ကလိုရင်းပါတဲ့အရင်နဲ့ဖြားရရပါတယ်ကျွန်တော်တို့ COVID-19 ဖတ်ဖြစ်ခါကျ first wave ဆိုတော့တတော်ကိုသုံးကြပါတယ် second wave ကသုံးတယ်အဲဒါနောက်ပိုင်းကျသုံးတာကျွန်တော်နည်းပါတယ်အဲဒီကတော့လမ်းတွေကလုံးမှလိုက်ဖြားနေလူတွေကြောက်ကြောက်နေပေါ့ကြောက်ကြည့်ပါဦးအဲဒီကစပြီးတော့တည်တဲ့လေးနေရာတွေများလာပြီအများကြီးလက်သေးရတော့ဈေးတွေတောင်းနေလမ်းတွေမှာအကုန်လုံးလိုက်ဖြားကြတာလမ်းတွေကြောင်းနေဈေးတွေကအကုန်လုံးဖြူနေပါတယ်အဲ့အဲ့ခေတ္တကလွတ်တော်ရှိတော့လွတ်တော်တဲ့ဆန်းကြတော့ပေါ့အဲ့တော့အများကြီးဆန်းကြတယ်ကျွန်တော်တို့ကဒီဆေးဆက်နေတွေကိုကြောင်းနေမှာဒီအပုပ္ပလိကတွေမှာနီလန်နေပေးလိုက်တော့အကုန်လုံးကြပါတယ်တူတွေကဆရာဆရာမတွေကအကုန်လုံးဒီနီလန်ကိုပြီးတော့ဟိုအပြည်တပြည်လုံးမှာအဆင်ပြေစွာဖြတ်နိုင်ကြပါတယ
်ဒီပိုတက်ဆေးလုတ်တဲ့ကလိုရင်းပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
ကလိုရင်းပါတဲ့ဆေးကတော့ကယ်ဆီယမ်ဟိုက်ပိုကလိုရိုက်လို့ခေါ်တယ်chlorine ပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်။အဲဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တဲ့ထုံးတဲ့ရည်တွေကိုဖြတ်လိုက်ရင်အရောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲဒီမှာဖောက်ထုံးထဲမှာ chlorine ပျော်သွားပြီး calcium hypochlorite ဖြစ်သွား။ဒါမှမဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite လည်းကျွန်တော်ရတယ်။အဲဒီကောင်ကိုကျွန်တော်တို့ကအချိုးချက်ကျရည်နဲ့ရောလိုက်ရင်ရပါတယ်။သူကဟို 25% ကနေတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီ။အဲ့ဒီဓာတ်တွေကိုကျွန်တော်တို့ကဒီ chlorine direct ထုတ်ပြီးတော့သုံးတဲ့နေရာလည်းရှိပါတယ်၊လုတ်လို့ရတဲ့နေရာလည်းရှိပါတယ်။သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစိတ်ယုံကြည်တွေကနေတက်ရိုက်ဝယ်သုံးကြတာများပါပဲ
။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါ။ COVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးတက်ဆေးတွေ၊ alcohol ပါ၊လက်သန့်ဆေးတွေနဲ့စီကြောရမှာတုံးရတဲ့ဆက်ပြာလိုဓာတုပစ္စည်းတွေကိုတွင်တွင်ကျကျတုံးကြသလိုပလတ်စတစ်အပောင်ဝင်ဓာတုပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီး mask တွေတကိုယ်ရည်ကာကွယ်ရေး PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းယောဂါပိုးကူးစက်မှုရှိအောင်အတွက်သုံးဆွဲနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလေပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုလို VOA Radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုကြားရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်နိုင်ဖန်နိုင်ပါရဲ့ရှင်။ဒီညတောက်ကြနေညပဲအစီအစဉ်တွေအသုံးဆုံးမတက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ပြည်ထောင်စုသတင်းပတ်မှာကိုဗစ်မျိုးကွက်သစ် Omicron အာဖရိကမှာစတွေ့ခဲ့ပြီးမှာအခုတော့တခြားနိုင်ငံနဲ့ဒေတာပေါင်း30ထက်မနည်းမှာဆက်တွေ့ထားပါပြီ။မနေ့ကကြာသပတေးနေ့အထိကမ္ဘာတဝန်းအခုလိုပြည်내ကူးစက်မှုတွေရှိနေတာအတည်ပြုထားတဲ့အကြောင်းဒီနိုင်ငံတွေနဲ့ဒေတာတွေကကူးစက်ရောဂါကြွန့်ကျင်သူတွေကပြောနေတာပါ။မြန်မာအင်းနေချင်းအိန္ဒိယနဲ့နောက်စင်ကာပူမှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွက်သစ်ပထမဆုံးလူနှစ်ယောက်စီမှာမနေ့ကတွေ့ခဲ့တယ်လို့သက်ဆိုင်ရာကျန်းမာရေးဌာနတွေကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဒီကိုဗစ်မျိုးကွက်သစ်ပေါ်လာပြီးနောက်ပိုင်းမှာအာရှပစိဖိတ်နိုင်ငံတွေအနေနဲ့ကိုဗစ်ကူးစက်မှုပြန်များလာမယ့်အရေးအသင့်ပြန်ထားပြီးသတိပြုစောင့်ကြည့်သွားရမယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ WHO အနောက်ပစိဖိတ်ဆိုင်ရာညွှန်မှုတကာရှိကာဆာကကိုဗစ် -19 ဟာအခုဆိုရင်တစ်ကမ္ဘာလုံးမှာပြန့်နေပြီးရှေ့မှာကူးစက်မှုတိုးလာတာတကူတွေ့ရရင်လည်းသူတို့မအံ့ဩဘူး။ဆက်ပြီးကူးစက်နေရတဲ့အမျိုး Omicron လိုမျိုး virus တွေဟာဆက်ပြီးပြစပြောင်းလဲနေတာကြောင့်အထူးသတိထားဖို့လိုနေတော့မယ်လို့သတိပေးခဲ့တာပါခင်ဗျာ။ကိုဗစ်မျိုးကွဲတဲ့ကြောင့်ကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေတရုတ်နိုင်ငံခီးသွားခွင့်လျှောက်တာကိုဆယ်ရက်ထက်မကျော်စေဘဲအမြန်အတည်ပြုပေးမယ်လို့တရုတ်ဘက်ကလျှော့ပေးလိုက်ပါတယ်။အမေရိကန်နိုင်ငံဆိုင်တရုတ်သမ္မတကြီးကအခုလိုမနေ့ကအခမ်းအနားတစ်ခုမှာပြောခဲ့တာပါ။ အခုလိုချိန်မှာမြန်မာနိုင်ငံအာဆီယံပုံမှန်စည်းဝေးတွေပြန်တက်ဖို့ကူညီသွားမယ်တဲ့ဘောအာဆီယံလက်ချဥက္ကဋ္ဌသည်ကမ္ဘောဒီးယားနိုင်ငံကောင်ဆောင်ကပြောလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.